The Voice of America in Burmese.
မြန်မာညာကြမှာခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VA American တန်ကနေ2020ခုနှစ်မတ်လ20ရက်တောက်ချာနေ့ညပိုင်းအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ1925 30နဲ့လိုင်းလံမီတာ190ပြင် VA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်ပေးနေပါခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်လိုက်ပါ
ကျွန်မကဆုမြတ်ပါပါရှင်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ထဲမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်ပွားမှုထိန်းချုပ်ဖို့အတွက်ပြည်နယ်ထဲကလူအလုံးကိုအိမ်ထဲမှာပဲနေဖို့ပြည်နယ်အုပ်ချုပ်ရေးမှူးကအမိန့်ထုတ်လိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုတားဆီးထိန်းချုပ်ရေးအတွက်တရုတ်တောင်ကိုရီးယားဂျပန်နိုင်ငံသုံးနိုင်ငံနိုင်ငံသားရေးဝန်ကြီးတွေဗီဒီယိုကွန်ဖရင့်လုပ်ပြီးတော့ဆွေးနွေးခဲ့ကြပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကြားရပါမယ်ရှင်
ဟုတ်ကဲ့ပါသတင်းလေးပြီးနားဆင်ရမယ့်ထဲမှာတော့ထိုင်းနိုင်ငံမှာအလုပ်လုပ်ခိုင်းနေတဲ့မြန်မာနိုင်ငံသားနှစ်ဦးစီမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရပါတယ်ဒါနဲ့ပတ်သက်ပြီ
းမြန်မာနိုင်ငံသားတဦးနဲ့မြန်မာနိုင်ငံသူတဦးပါဆိုလို့ရှိရင် COVID-19 positive ဖြစ်သူထိုင်းနိုင်ငံမှာရှိတဲ့စီကူးစက်ဆေးရုံမှာကူးစက်မှုပေးနေပါတယ်ဆိုတဲ့အကြောင်း
ပါဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးပြောသွားတာဖြစ်ပါတယ်အဒီအကြောင်းပြည်စုံကိုမကြားခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်မြန်မာနိုင်ငံမှာ COVID-19 တန်ဇီးယားနဲ့စောင့်ကြည့်ခံရတဲ့စီးရင်တွေကတည်ဆုံးခဲ့တဲ့သူဟာရှီဦးရှိသွားပြီဖြစ်ပြီးတော့ယောဂါကာကွယ်ရေးအတွက်တာဝန်ရှိသူတွေဘာတွေလှုပ်ဆောင်နေကြသလဲဆိုတဲ့အကြောင်းတစ်ခါပြည်ထောင်စုလွတ်တော်မှာဖွဲ့စည်းပုံပြင်ဆင်ဥပဒေကြမ်းမဲ့ခွဲရာဒီကနေ့မှာဆုံးသက်သွားခဲ့ပြီးမောင်မမြင်ဖြစ်ခဲ့တဲ့အပေါ်မှာသုံးသက်ချက်ပါဝင်ချင်းပြည်နယ်ပလောဝါမြို့နယ်ဘက်ကမြန်မာစစ်တပ်နဲ့ရခိုင်နဲ့နိုင်ငံအဖွဲ့အီတို့ရဲ့တိုက်ပွဲအခြေအနေစတာတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနေမတိုင်ခင်အခုနောက်ဆုံးရသတင်းတွေကိုမဆုမြတ်မော်နဲ့အတူချင်ကြပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ထဲမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်ပွားမှုထိန်းချုပ်နိုင်ဖို့အတွက်ပြည်နယ်ကလူပေါင်းတန်း40လောက်ကိုအိမ်ထဲမှာပဲနေဖို့အတွက်ပြည်နယ်အုပ်ချုပ်ရေးမှူးကေဗင်နျူဆမ်ကအမိန့်ထုတ်လိုက်ပါတယ
် There's a mutuality and there's a recognition of our interdependence that requires of this moment
ကြာသပတေးနေ့ညပိုင်းကစလို့ကယ်လီဖိုးနီးယားပြည်နယ်တစ်ခုလုံးမှာရှိနေကြသူတွေကိုအိမ်ထဲမှာပဲနေကြဖို့အမိန့်ထုတ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးညူဆမ်မနေ့တုန်းကကြေညာခဲ့တာဖြစ်ပါတယ်ဒီအမိန့်ကိုပြည်သူတွေလိုက်နာကြမယ်လို့အခိုင်အမာယုံကြည်တယ်လို့လည်းပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်ကယ်လီဖိုးနီးယားပြည်နယ်တဝန်းကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူ1000ကျော်နဲ့19ယောက်သေဆုံးခဲ့ပြီးတဲ့နောက်မလိုအပ်ရင်အိမ်ပြန်မထွက်ဖို့ကန့်သက်ချက်ကိုထုတ်ပြန်လိုက်တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုတဝမ်းမှာတော့ယောဂါဘိုးကူးစက်သူ14000ကျော်သေဆုံးသူ200ကျော်ရှိပါတယ်။ကမ္ဘာတဝမ်းမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူ10000ကျော်သွားပါပြီ။ COVID-19 ယောဂါဖြစ်နေသူကလည်း24000ကျော်သွားပါပြီ။ယောဂါဘိုးစတင်ကူးစက်ခဲ့တဲ့တရုတ်နိုင်ငံမှာပိုးနောက်ထပ်ကူးစက်သူမရှိတာ2ရက်ရှိသွားပေမဲ့လက်ရှိယောဂါဘိုးကူးစက်မှုအများဆုံးဖြစ်နေတဲ့အီတလီနိုင်ငံမှာတော့သေဆုံးသူအရေအတွက်ဟာတရုတ်နိုင်ငံကသေဆုံးသူအရေအတွက်ထက်ကျော်လွန်သွားပါပြီ။အီတလီနိုင်ငံမှာတည်ဆုံတဲ့သူ3405ယောက်ရှိတယ်လို့အီတလီတာဝန်ရှိသူတွေကကြာသပတေးနေ့ကကြေညာပါတယ်တရုတ်နိုင်ငံမှာတော့စုစုပေါင်းတည်ဆုံသူက3248ယောက်ဖြစ်ပါတယ်တရုတ်ပြည်အာရှမှာကူးစက်သူအများဆုံးတောင်ကိုရီးယားနိုင်ငံမှာနေ့စဉ်ပိုးကူးစက်သူအရေအတွက်100အောက်ရောက်နေရကပြန်များနေပြီးတော့ကြာသပတေးနေ့တုန်းကတော့ကူးစက်သူ152ယောက်ရှိခဲ့ပါတယ်ဂျာမနီနိုင်ငံမှာလည်းကြာသပတေးနေ့တုန်းကယောဂါပိုးကူးစက်သူအသစ် 2800 အထိတိုးသွားခဲ့ပါတယ်တယောက်နဲ့တယောက်ခက်ခွက်ခွာမနေကြတာအပါအဝင်ပိုးမကူအောင်ရှောင်ကျဉ်တဲ့ကိစ္စတွေကိုအသေးချာမလိုက်နိုင်ဘူးဆိုရင်ဂျာမန်10တန်းလောက်အထိယောဂါဘူးကူးစက်နိုင်တယ်လို့တာဝန်ရှိသူတွေကသတိပေးထားပါတယ်။ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတို့မှာတော့ကိုရိုနာဗိုင်းရပ်စ်ဘူးကူးစက်မှုထိန်းချုပ်တဲ့အနေနဲ့နိုင်ငံသားနဲ့အမြဲတမ်းနေထိုင်သူမဟုတ်ရင်နိုင်ငံတည်းဝင်ခွင့်ကိုဒီကနေ့ကစပြီးတော့တားမြစ်ထားပါတယ်။
တောင်ကိုရီးယားတရုတ်နဲ့ဂျပန်နိုင်ငံမှာနိုင်ငံစီးပွားရေးချောင်းသွောင်းအောင်ဆက်ထိန်းထားဖို့ကြိုးစားနေတာနဲ့အမျှကိုရိုနာဗိုင်းရပ်စ်ကယောဂါနဲ့ဆိုင်တဲ့အချက်လက်တွေယောဂါထပ်ပြီးမပြောင်းပွားအောင်ဘယ်လိုထိန်းချုပ်လဲဆိုတဲ့စူးစမ်းရှာဖွေမှုတွေလုပ်နိုင်ဖို့သတင်းအချက်လက်တွေကိုမျှဝေနေကြပါတယ်။ပြည်ပကနေဝင်ရောက်ဖြန့်နှံ့လာတဲ့ကိုရိုနာဗိုင်းရပ်စ်ကကွယ်ထိန်းချုပ်နိုင်ရေးဦးအောင်ဆောင်ရွက်နိုင်ဖို့သုံးနိုင်ငံနိုင်ငံသားဝန်ကြီးတွေဒီကနေ့မှပဲဗီဒီယိုကွန်ဖရင့်ခေါ်ပြီးတော့ဆွေးနွေးခဲ့ကြတာပါ။ဒီကိစ္စဟာသုံးနိုင်ငံလုံးမှာရှိတဲ့ပြည်သူပြည်သားတွေရဲ့အသက်ဘေးအပေါ်မှာတိုက်ရိုက်တက်ရောက်မှုရှိနေတယ်လို့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးကန်ဂျွန်ဟွာကအစည်းအဝေးမှာပြောခဲ့ပါတယ်။လူချင်းချင်း COVID-19 ရောဂါကူးစက်မှုနည်းနိုင်သမျှနည်းသောအောင်လုပ်ဖို့သုံးနိုင်ငံကြားနယ်စပ်တွေတင်းတင်းကြပ်ထိန်းချုပ်ထားပြီးလင်ခီးစင်တွေကိုအကြီးအကျယ်လျှော့ချထားတာဖြစ်တဲ့အတွက်ပြည်ရင်းစီးပွားရေးကျမသွားအောင်အားလုံးပူးပေါင်းဆောင်ရွက်မှာဖြစ်လိမ့်မယ်လို့ကန်ဂျွန်ဟွာကပြောပါတယ်။တစ်ချိန်တည်းမှာပဲဥရောပကရောက်လာတဲ့သူတွေကို14ရက်ကြာမှဖြစ်မနေသီးခြားခွဲနေထိုင်ရမယ်လို့တောင်ကိုရီးယားကသတ်မှတ်လိုက်ပါတယ်။တောင်ကိုရီးယားမှာပိုးကူးစက်ခံထားသူလူနာသက်89ယောက်ဒုလာရာကြောင့်တောက်ကြနေထီဆိုရင်ပိုးကူးစက်ခံထားသူစုစုပေါင်း1652ဦးရှိသွားပြီလို့တောင်ကိုရီးယားကူးစက်ယောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ပိုးရဲ့ကြေကြောင်အစုရှယ်ယာနဲ့ဗဏ္ဍာရေးလုပ်ငန်းတွေထိခိုက်မယ်ဆိုတဲ့သတင်းအချက်အလက်တွေသိရှိထားတဲ့အမေရိကန်အထက်လွှတ်တော်အမှတ်နှစ်ယောက်ကဒေါ်လာတန်းချီတန်းနဲ့သူတို့အစုရှယ်ယာတွေထုတ်ရောင်းခဲ့တယ်လို့အမေရိကန်သတင်းဌာနတွေကဖော်ပြနေကြပါတယ်။ February လမှာအမေရိကန်အစုရှယ်ယာတွေထိုးကြမသွားခင်အမေရိကန်အထက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌဖြစ်တဲ့မြောက်ကယ်ရိုလိုင်းနားပြည်နယ် Republican အထက်လွှတ်တော်အမတ် Richard Barr ကသူ့ရဲ့အစုရှယ်ယာအမြောက်အများကိုထုတ်ရောင်းခဲ့ပါတယ်။ February လမှာပဲပြည်နယ်တွေကစီးပွားရေးလုပ်ငန်းရှင်တွေတီးတန့်ဖွဲ့ထားတဲ့အဖွဲ့ကိုအထက်လွှတ်တော်အမတ်ဘားကကိုရိုနာဗိုင်းရပ်စ်ပိုးကရက်ဟာအစုရှယ်ယာဈေးကွက်အပေါ်ရိုက်ခတ်လိုက်မယ်လို့သတိပေးခဲ့တဲ့အကြောင်း NPR သတင်းဌာနနဲ့ Washington Post သတင်းစာကြီးတို့မှဖော်ပြခဲ့ကြပါတယ်။သူအဲ့ဒီလိုတစ်ဖက်မှာပြောနေတဲ့တစ်ချိန်တည်းမှာပဲအမေရိကန်အစုရှယ်ယာဈေးကွက်တွေအပေါ်စိတ်ချယုံကြည်မှုရှိတယ်လို့တစ်ဖက်မှာလည်းလူသိရှင်ကြားပြောခဲ့တာပါ။သူပိုင်တဲ့အစုရှယ်ယာဒေါ်လာ 1.8 တန်းလောက်အထိကိုထုတ်ရောင်းခဲ့တာမှာအဲ့ဒီအစုရှယ်ယာတွေကကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဈေးထိုးကျခဲ့တဲ့အကြမ်းမာရေးလုပ်ငန်းဟိုတယ်လုပ်ငန်းစားတောက်ဆိုင်လုပ်ငန်းတို့မှာရင်းနှီးမြှုပ်နှံထားတဲ့အစုရှယ်ယာတွေဖြစ်ပါတယ်။လွှတ်တော်အမတ်တွေအစိုးရတာဝန်ရှိသူတွေအနေနဲ့ဗန်ဒါရီးနဲ့ပတ်သက်တဲ့အတွင်းသတင်းအချက်အလက်တွေကိုအခွင့်အကောင်းယူအသုံးချတာအမေရိကန်မှာဥပဒေချိုးဖောက်ရာရောက်ပါတယ်။အထက်လွှတ်တော်ကျန်းမာရေးကော်မတီဝင်ဂျော်ဂျီယာပြည်နယ် Republican အထက်လွှတ်တော်အမတ် Kelly Loeffler ဟာလည်း COVID-19 ရဲ့ကြေကြောင့်ဗန်ဒါရီးလုပ်ငန်းတွေပေါ်ထိခိုက်နိုင်တယ်ဆိုတဲ့သတင်းသိခဲ့ရပြီးတဲ့နောက်ဒေါ်လာတန်းချီတန်ဖိုးရှိတဲ့အစုရှယ်ယာတွေထုတ်ရောင်းခဲ့တယ်လို့ Daily Beast Online သတင်း website ကထုတ်ပြန်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့အထက်လွှတ်တော်အမတ်တွေတီးတန့်ဆွေးနွေးပွဲလုပ်ပြီးရပ်ပိုင်းသတင်းပတ်အတွက်ပိုင်းအတွင်းမှာပဲအစုရှယ်ယာတွေကိုလွှတ်တော်အမတ် Kelly Loeffler ထုတ်ရောင်းခဲ့တယ်လို့သတင်းမှာဖော်ပြပါတယ်
။ကမ္ဘာနဲ့ကူးစက်ပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးလှုပ်ဆောင်ချက်ဖြစ်အာဂျင်တီးနားနိုင်ငံမှာလူတိုင်းစစ်တရကြာမဖြစ်မနေတရားခွဲနေကြမယ်လို့အာဂျင်တီးနားသမ္မတကပြောလိုက်ပါတယ်။ဒေသဆန်တော်ချင်းဒီကနေ့ညသကောင်ကနေမတ်လ31ရက်နေ့ညသကောင်အထိလူတိုင်းအိမ်ထဲမှာပဲနေကြမယ်လို့သမ္မတအယ်ဘတ်တိုဖနန်ဒက်စ်ကရုံးမြင့်တန်ကြားကနေချက်တာဘရီနေနိုင်ငံတော်မိန်ကောမှာကြီးညာသွားခဲ့တာပါ။ချက်ပြုတ်စရာတွေဝယ်ချမ်းမှုနဲ့တခြားလိုအပ်တဲ့ပစ္စည်းတွေဝယ်ဖို့ကိုတော့ခွင့်ပြုကြောင်းသမ္မတဖနန်ဒက်စ်ကပြောပါတယ်။အကြောင်းပြချက်မခိုင်းလုံပဲလမ်းမပေါ်ထွက်လာတဲ့လူတွေကိုပြစ်မှုဥပဒေအရပြစ်ဒဏ်ပေးမယ်လို့လည်းပြောပါရတယ်။အာဂျင်တီးယားပြည်သူပြည်သားတွေအတွက်အလေးထားပြီးခုလိုလောက်ခိုင်းရတဲ့အပေါ်မှာနားလည်မှုရှိကြပါလို့လည်းသမ္မတကပန်ကြားသွားပါတယ်။တောက်ကြနေမှာအဝင်ထွက်မပိတ်ခင်မှာတော့လိုအပ်တဲ့စားနပ်ရိက္ခာတွေနဲ့စေဝါတွေဝယ်ဖို့ဈေးဝယ်စင်တာတွေမှာလူတွေတန်းစီဝယ်ယူခဲ့ကြပါတယ်။ခုချိန်အထိဆိုရင်တော့အာဂျင်တီးနားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ128ဦးရှိနေပြီးတော့သေဆုံးသူက3ဦးရှိပါတယ်။ပိုးကူးစက်ပြန့်ပွားမှုထိန်းချုပ်ရေးအတွက်အာဂျင်တီးနားနိုင်ငံသားမဟုတ်သူတွေကိုပြည်ဝင်ခွင့်မပြုတာလေကြောင်းခီးစဉ်တွေကိုရနာထားလိုက်တာနဲ့စာသင်ကျောင်းတွေကိုပိတ်ထားတာတွေလည်းလုပ်လိုက်ပါတယ်ခင်ဗျာ
ဖီယိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာ9လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။တောက်ချာနေညပဲနိုင်ငံတကာသတင်းတွေကို VOA ကကြီးညာပေးနေပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေကြသူတွေတဲမှာကမ္ဘာအကြီးအကဲတချို့လည်းပါဝင်နေပါတယ်။မိုနာကိုနိုင်ငံရဲ့အုပ်ချုပ် Prince Albert မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတယ်လို့သူ့ရဲ့နန်းတော်ကကြီးညာချက်ထုတ်ပြန်ပါတယ်။Princess Grace ဆေးရုံကဆရာဝန်တွေက Albert ဘုရင်ကြီးကိုကုသပေးနေပြီးတော့အသက်62နှစ်အရွယ်ဘုရင်ကြီးရဲ့ကျန်းမာရေးအခြေအနေစိုးရိမ်စရာမရှိဘူးလို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။မိုနာကိုဘုရင်ဟာကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေတယ်လို့လူသိရှင်ကြားကြေညာတဲ့ပထမဆုံးနိုင်ငံကောင်းဆောင်ဖြစ်ပါတယ်။ Albert ဘုရင်ကြီးဟာနန်းတော်တွေကသူ့ရုံးခန်းမှာအလုပ်တွေဆက်လုပ်နေတယ်လို့အစိုးရအဖွဲ့ဝင်တွေနဲ့လည်းပုံမှန်ဆက်သွယ်ရှိတယ်လို့နန်းတော်ရဲ့ကြေညာချက်မှာပြောထားပါတယ်။ဒီသတင်းနဲ့တဆက်သေးပဲဒီ EU ဥရောပကော်မရှင်အကြီးအကဲတယောက်လည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတယ်လို့ EU ကော်မရှင်ပြောခွင့်ရသူကအတည်ပြုပါတယ်။ EU နဲ့ EU တွေကနှုတ်ထွက်သွားတဲ့ဗြိတိန်နိုင်ငံသားသဘောတူညီမှုတွေရရှိရေးအဓိကဆွေးနွေးနေတဲ့ညှိနှိုင်းရေးမှူးချုပ်မီရှဲဘာနီယေမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတယ်ဆိုတာကိုကြားသာပြီးနေတော့ကပြောကြားခဲ့တာပါ။သူနဲ့လူချင်းတွေ့ဆုံခဲ့တဲ့ EU ကော်မရှင်ဥက္ကဋ္ဌ Ursula von der Leyen အနေနဲ့လည်းကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးမယ်လို့ပြောခွင့်ရကပြောပါတယ်။ညှိနှိုင်းရေးမှူးချုပ်ဘာနီယေCOVID-19 ရောဂါဖြစ်နေပေမဲ့ EU နဲ့ Britain ကြားညှိနှိုင်းမှုတွေကိုဆက်လုပ်သွားမယ်လို့ EU ကော်မရှင်တာဝန်ရှိသူတွေကပြောပါတယ်။ American ပြည်ထောင်စုမှာလည်းအောက်လွှတ်တော်အမတ်နှစ်ယောက်ဖြစ်တဲ့ Republican Party က Mario Diaz Balart နဲ့ Democrat အမတ် Ben McAdams တို့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတဲ့အတွက်တခြားသူတွေနဲ့မထိတွေ့ပဲတီးကြားခွဲနေနေကြပါတယ်။
ပြည်ကြက်ခုနှစ်ကအိန္ဒိယနိုင်ငံညူဒေလီမြို့ကဘတ်စကာတစင်းပေါ်မှာအမျိုးသမီးတယောက်ကို အုပ်စုလိုက်မတရားပြုကျင့်ပြီးတပ်ဖြတ်ခဲ့တဲ့အမျိုးသား၄ဦးကိုဒီကနေ့မှပဲချိုးပေးခွင့်ပြုလိုက်ပါပြီ။လုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့အကျဉ်းထောင်မှာသူတို့ကိုဒီကနေ့မနက်အာရုံတက်ချိန်မှပဲခွင့်ပြုလိုက်တာဖြစ်ပါတယ်။အသက်23နှစ်အရွယ်ဆေးကြောင်းသူကိုခုလိုရဲရဲဆက်ဆက်ပြုမှုခဲ့တဲ့ကိစ္စကြောင့်အိန္ဒိယနိုင်ငံသားဘကကဘာတဝက်မှာပါစိတ်ဆူဒေါသထွက်ခဲ့ကြတာပါ။2022ခုနှစ်မှာဖြစ်ပွားခဲ့တဲ့ဒီပြစ်မှုဟာရက်ဆက်ချမ်းကျုပ်ပြီးတော့ရိုင်းစိုင်းရုံမှလုံးနဲ့လုံးရဖြစ်တယ်လို့အိန္ဒိယနိုင်ငံရဲ့တရားရုံးချုပ်ကသတ်မှတ်ခဲ့တာပါ။ဒီဖြစ်ရကြောင့်အိန္ဒိယနိုင်ငံတဲကအမျိုးသမီးတွေအပေါ်လိမ္မိုက်ဆိုင်ရာကြမ်းဖက်မှုတွေကိုမိမောက်ထုတ်ပြသလိုလည်းဖြစ်စေခဲ့တဲ့အပြင်အမျိုးသမီးတွေအပေါ်ကြမ်းဖက်မှုတွေကိုပြစ်ပေးရမှာအထူးခုံရုံးတွေထားရှိပြီးတော့ပြင်းပြထန်ထန်ပြစ်ပေးဖို့တောင်းဆိုတဲ့တကြွလှုပ်ရှားသူတွေဆန္ဒပြပွဲတွေလည်းအိန္ဒိယနိုင်ငံမှာရောပြည်ပနိုင်ငံတွေမှာကြေကြေပြတ်ပြတ်ဖြစ်ပေါ်ခဲ့တာပါ။ရာဇဝတ်သားတွေကိုကျိုးပေးကွပ်မြက်လိုက်ပြီးမိနစ်ပိုင်းအကြာမှာပဲတရားခဏ်ရဲ့မိခင်ဖြစ်သူအာရှဒေဝီကတော့ကူရတူသမီးလေးရဲ့ဝိညာဉ်ငြိမ်းချမ်းသွားပြီဆိုပြီးတော့ပြောပါတယ်။ចောင်းသူလေးရဲ့ဒီအဖေဖြစ်တဲ့ Badrinath Singh ကလည်းတရားရေးစနစ်အပေါ်မှာပြန်ပြီးတော့ယုံကြည်မှုရှိပြီဆိုပြီးတော့ပြောဆိုခဲ့ပါတယ်။2013ခုနှစ်ခေတ်ကကိုင်းတွယ်လာတဲ့ဒီပြစ်မှုမှာရာဇဝတ်သားတွေကိုပြစ်ဒဏ်ချရေးနှောင့်နှေးခဲ့တဲ့အပေါ်မှာတရားခဏ်ရဲ့မိဘနံပါတ်ကအားမလို့အားမရဖြစ်နေခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုပြဿနာရင်ဆိုင်နေရတဲ့အီရန်နိုင်ငံအပေါ်နိုင်ငံတကာပိတ်ဆို့တံခါးမှုတွေဖယ်ရှားပေးဖို့အတွက်အိန္ဒိယချင်းပါကစ္စတန်နိုင်ငံကဒီကနေ့တိုက်တွန်းလိုက်ပါတယ်။အီရန်နိုင်ငံတွေကအခြေအနေဟာအတော်ဆိုးဝါးနေကြောင်းနဲ့တန်ဖိုးရှိတဲ့အသက်တွေကတင်နိုင်ဖို့သူ့ရဲ့အရင်းအမြစ်တွေသုံးဆွဲနိုင်ရေးအတွက်အီရန်ပေါ်ပိတ်ဆို့တံခါးထားတာတွေဖယ်ရှားပေးရမယ်လို့ပါကစ္စတန်နိုင်ငံသားဝင်ကြီးရှာမမော့ကာရှိကကြေညာချက်ထုတ်ပြန်ပါတယ်။အီရန်ပေါ်တံခါးမှုတွေဖယ်ရှားပေးအောင်နိုင်ငံကအတိုင်းအဝိုင်းကိုသူအလေးထားပြောမယ်လို့ပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကလည်းအစ္စလာမဘတ်မြို့တော်မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အီရန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးသူသိထားသလောက်2000နီးပါးရှိနေပြီးတော့သေဆုံးသူကလည်း1400ကျော်သွားပါပြီ။တနအီတိုင်းမှာရောဂါပိုးကူးဆက်သူ90လောက်ရှိနေပြီးတော့10မိနစ်တိုင်းမှာတယောက်သေဆုံးနေတယ်လို့အီရန်ကျန်းမာရေးဌာနပြောခွင့်ရသူကသတင်းလာနေတော့ကပြောကြားထားပါတယ်။တရုတ်နိုင်ငံနဲ့အီတလီနိုင်ငံတွေပြီးရင်အီရန်ဟာကမ္ဘာမှာတတိယမြောက်ကိုရိုနာဗိုင်းရပ်စ်ပိုးကူးဆက်သူအများဆုံးနိုင်ငံဖြစ်ပါတယ်
။ Olympic မီရှူဟာကူဆိုရင်ဂျပန်နိုင်ငံကိုဒီကနေ့မှရောက်ရှိသွားပြီဖြစ်ပါတယ်။ဂျပန်နိုင်ငံရဲ့ Olympic ရွှေစိတ်၃ခုရှင်နေဖြစ်တဲ့ Saori Yoshida နဲ့ Tada Hiro Nomura တို့ကအဲဒီ Olympic မီရှူကို2020 Tokyo Olympic ပြိုင်ပွဲရဲ့မီရှူတိုင်းမှာမီးထွန်းကြီးပေးခဲ့ကြပါတယ်။ဂရိနိုင်ငံကနေ Olympic မီရှူကိုတည်ဆောင်လာတဲ့လေယာဉ်ဟာဂျပန်နိုင်ငံ Matsushima လေတဲ့အခြေစိုက်ခန်းမှာစင်တာခဲ့တာပါအစောပိုင်းတုန်းကတော့ဂျပန်နိုင်ငံရဲ့အိုလံပစ်ကော်မတီအကြီးအကဲယိုရှိယိုမိုရီနဲ့ဂျပန်အိုလံပစ်ဝန်ကြီးဆေကိုဟာရှိမိုတိုတို့ကိုဂရိနိုင်ငံကိုဆေးလွတ်ဖို့စီစဉ်ထားပေမဲ့ကမ္ဘာတစ်ဝှမ်းမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့် 2020 Tokyo Olympic Committee ကသူတို့ရဲ့အဆင့်မြင့်ကိုယ်စားလှယ်အဖွဲ့ကိုဂရိနိုင်ငံကိုဆေးလွတ်ခဲ့ခြင်းမရှိခဲ့ပါဘူးဆင်လာရအိုလံပစ်မီးရှူတိုင်းတည်ဆောင်တဲ့အခမ်းအနားကိုဂျပန်နိုင်ငံဖူကူရှိမာခရိုင်မှာမတ်လ26ရက်နေ့မှာစတင်မှာဖြစ်ပြီးတော့ဂျပန်နိုင်ငံတစ်ဝှမ်းကအထင်ကြီးနေရာတွေဖြစ်တဲ့ဖူဂျီတောင်ဟီရိုရှိမာပတ်ညဉ့်ညိုင်းပန်းချန်နဲ့ကူမာမိုတိုရဲတိုက်တွေကိုဖျက်သွားမှာဖြစ်ပြီးတော့အဲ့နောက်ဇူလိုင်လ24ရက်နေ့မှာအိုလံပစ်အာကစားကွန်းကြီးမှာမီးရှူတိုင်းထွန်းကြီးမှာဖြစ်ပါတယ်ခင်ဗျာ တောက်ကြနေညာပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့တူညာပေးခဲ့တာဖြစ်ပါတယ်ဖီဝီမြန်မာပိုင်းကနေကျွန်တော်တို့ကထုတ်လွှင့်ပေးနေတဲ့အစည်းအဝေးတွေကိုကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bambis.voanews.com နဲ့ VOA ရဲ့ Facebook မှာပါလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်သွားတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါနဲ့ပတ်သက်တဲ့သတင်းတွေကိုပြောပြပေးကြပါမယ်
။မြန်မာနိုင်ငံတွင်းမှာ COVID-19 သန္ဓေရနဲ့စောင့်ကြည့်ခံနေရတဲ့စီးရင်တွေကသေဆုံးခဲ့သူဟာ8ဦးရှိသွားပါပြီ။ကျိုးပင်ကောင်းမြို့နယ်တွေကသေဆုံးသူ2ဦးကိုတော့သေဆုံးပြီးမှရောဂါပိုးရှိနိုင်တဲ့ဆိုတဲ့သန္ဓေရနဲ့တခွဲဆန်းသတ်မှုလုပ်ခဲ့ပါတယ်။မြန်မာနိုင်ငံတွင်းမှာကိုရိုနာရောဂါတခွဲအတည်ပြုလူနာမတွေ့ရှိသေးပေမဲ့ရောဂါကာကွယ်ရေးအတွက်ကျန်းမာရေးဌာနတာဝန်ရှိသူတွေကအထူးကြမ်းတ်ဆောင်ရွက်နေတယ်လို့ဆိုပါတယ်။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့မင်းညာကထုတ်ပြန်ချက်ထဲမှာရုပ်ပင်ကောင်းမျိုးကပုဂ္ဂလိကဆေးရုံတစ်ခုမှတက်ရောက်ကူတာနေတဲ့အသက်82နှစ်အရွယ်အမျိုးသမီးဟာနာတာရှိအဆုတ်ပွားရောဂါအခံနဲ့လက်လောအသက်ရှူလမ်းကြောင်းဆိုင်ရာပိုးဝင်တာတွေကြောင့်သေဆုံးခဲ့တယ်လို့ဖော်ပြချက်အရသိရပါတယ်။အဲ့ဒီအမျိုးသမီးကို COVID-19 သန္ဓေရရှိသူအဖြစ်သတ်မှတ်ထားတာမရှိပေမဲ့သူသေဆုံးချိန်မှာတော့ဓာတ်ခွဲနမူနာကိုရယူပြီးကိုရိုနာရောဂါပိုးရှိမရှိဆိုတာကိုသိနိုင်မှုအတွက်စစ်ဆေးဆောင်ရွက်နေပါတယ်။အဲ့ဒီလူနာကိုသန္ဓေရနဲ့စောင့်ကြည့်လူနာအဖြစ်မသတ်မှတ်ပေမဲ့အသက်ရှူလမ်းကြောင်းဆိုင်ရာရောဂါနဲ့သေဆုံးခဲ့တာဖြစ်လို့အခုလိုဓာတ်ခွဲနမူနာပေးဖို့စစ်ဆေးတာဖြစ်တယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကအခုလိုရှင်းပြပါဗျာ။
ပြေဆုံးတဲ့သူအဲ့ဒီနောက်ကြည့်မယ်ဆိုလို့ရှိရင်ဒီတော့ဒါကကုသပြမှာလည်းရှိနိုင်အောင်ပြီးသွားတယ် his travel history လည်းမရှိဘူး confirm case တွေလည်းဒီဟာမိသက်ရှိတွေ့ရတယ်မရှိဘူးဒါပေမဲ့သူပြပြေဆုံးမှုနာထာမှာကမှုနာရယူပြီးတော့ကိုယ်လည်းဆို तू ကစောင့်ကြည့်လို့လာတယ်ဆိုတော့မပါဘူးဒါပေမဲ့လို့သူကကြောက်ပြောဆက်ရှင်လည်းများမဆိုင်တဲ့ရောဂါဆိုတော့ bacteria ကြောင့်လည်းဖြစ်နိုင်တယ် virus ကြောင့်လည်းဖြစ်နိုင်တယ်သူကကျွန်တော်တို့အနေနဲ့ဒေါ့စာကိုကျွန်တော်တို့ရဲ့ဒီတန်တရားလုံနာစောင့်ကြည့်လို့လာတယ်မှာမပါဘူးမပါဘူးလို့သူပြဆန့်ပါဘူးကျွန်တော်တို့ရယူပြီးတော့ပြဖို့စစ်ဆေးနေတာဒီအကဲရဲ့ဒီက negative ဖြစ်တဲ့ solution နဲ့ဒါကတော့ရှင်းရှင်းလင်းလင်းကြည့်သူတွေသိရှိသွားမယ်ပေါ့နော်ဒီလိုသာသူက positive တာဖြစ်နေမယ်ဆိုရင်သူနဲ့ contact ရှိတယ်မြားဆိုဝင်ရေးသူကသူတက်ခဲ့တဲ့ဇေယုံတွေဆိုရင်အဲ့ရလူတွေကိုကျွန်တော်တို့လည်းဒါဝက်တာကိုဆက်လုပ်ဖို့ကြီးရပါတယ်ဒါကြောက်ပါ
COVID-19 တန်းရရနဲ့စောင့်ကြည့်လူနာတွေတဲ့တည်ဆုံးလာတာဟာအခုလ9ရက်နေ့ကနေမနေ့ကထုတ်ပြန်ချိန်အထိဆို10ဦးရှိခဲ့ပြီးသူတို့အားလုံးဟာနဂိုယောဂအခန်းရှိသူတွေဖြစ်တယ်လို့လည်းဖော်ပြထားပြီးဖြစ်ပါတယ်။ကိုယ်တိုင်ကချမ်းမာရေးကောင်းမွန်နေပေမဲ့လည်းအခုလိုအချိန်မှာလူထုတတ်တဲ့နေရာတွေကိုမသွားသင့်ကြောင်းဒေါက်တာခင်ခင်ကြီးကပြောထားပါတယ်။
အားလုံးအနေနဲ့လိုအပ်တဲ့စိတ်ဆိုင်ရာတွေကိုအထူးလေးပေးပြီးတော့ဆောင်ကျဉ်ပါပဲ။လက်ရှိမှာလည်းကျွန်တော်တို့ကလေဆွဲဝင်ပေါက်ဆက်ကဒီဝင်လာတဲ့သူတွေကိုကျွန်တော်တို့သိချာသွားစစ်ဆေးနေကြလို့ပဲ။ဒီစိတ်ကနေဝင်လာတဲ့သူတွေကိုကျွန်တော်တို့စစ်ဆေးမှုတွေစက်ကနတ်ဆောင်ရနေပါဦး။အဲကြောင့်ပြည်သူတွေအနေနဲ့ဒါကြိုးစားနာတော့မိကပုခန်းကောင်းတယ်အတကငယ်တယ်။အဲလိုမျိုးယောဂကံခံနိုင်လို့တော့ဒီယောဂကကိုယ်စမို့ကျင်းတယ်မခံစားနဲ့တာမန်လက္ခဏာဖြစ်နေတယ်ကိုကတည်းကအိမ်မှာရှိတဲ့ကိုမိဘတွေကိုဘိုးဘွားတွေကိုဒါယောဂကုသတဲ့အခါမှာသူတို့တွေမှာစိုးစိုးဝါးကျင်းတာဆိုခံစားနိုင်ရတယ်အတွက်သူတို့စုတွေကိုရှောင်ဖို့သူတို့တွေမသွားဖို့ဆိုတော့သူတွေကိုပန်ချလို့ပါတယ်
ကျမိုင်နဲ့အကစားဝင်ကြီးဌာနကထုတ်ပြန်ထားတဲ့သေဆုံးသူစီးရင်တွေအရရှမ်းပြည်နယ်တောင်ပိုင်းကအသက်34နှစ်အရွယ်အမျိုးသားရခိုင်ပြည်နယ်ကအသက်40အရွယ်အမျိုးသားမန္တလေးကအသက်68နှစ်အရွယ်အမျိုးသမီးနဲ့22နှစ်အရွယ်အမျိုးသမီးအပါအဝင်မကွေးတိုင်းကအသက်9လအရွယ်ကလေးငယ်နဲ့ရန်ကုန်ကအသက်40အရွယ်အမျိုးသားတို့မှာကိုရိုနာရောဂါပိုးမရှိကြောင်းအတည်ပြုထားပြီးဖြစ်ပါတယ်။ကျန်းရှိနေသေးတဲ့ရှမ်းပြည်နယ်အရှေ့ပိုင်းကအသက်30အရွယ်အမျိုးသားနဲ့ပဲခူးတိုင်းကအသက်84နှစ်အရွယ်အမျိုးသားအပါအဝင်82နှစ်အရွယ်အမျိုးသမီးသူတို့သုံးဦးရဲ့ဓာတ်ခွဲနမူနာကိုတော့အမျိုးသားချမ်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနကိုပေးပို့ထားပြီးရောဂါရှိမရှိဆိုတာဒီကနေ့ညမှာထုတ်ပြန်နိုင်မယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောထားပါတယ်။ပြည်သူလူထုအနေနဲ့လူထုတတ်တဲ့နေရာတွေကိုမသွားဖို့လက်နယ်မျက်နှာနဲ့နှာခေါင်းပတ်စပ်တို့ကိုမထိဖို့ချောင်းဆိုးနှာချင်းရင်အုပ်ဆိုးဖို့အပါအဝင်လက်ကိုဆက်ပြနဲ့နှီးစနစ်တကျဆေးကြောပေးဖို့နဲ့ကိုယ်ခံအားကောင်းအောင်နေထိုင်ဖို့တတိပေးထားပါတယ်။ COVID-19 ကိုရိုနာရောဂါပိုးဟာနိုင်ငံပေါင်း182နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့စီးရင်တွေအရလူပေါင်း 2,400 ကျော်ကိုကူးစက်ခဲ့တာပါ။စုစုပေါင်းသေဆုံးသူကတော့ 1,000 ကျော်အထိရှိသွားပါပြီ။မြန်မာနိုင်ငံတွင်းမှာတော့အခုချိန်ထိကိုရိုနာရောဂါတခွဲအတည်ပြုလူနာမတွေ့ရှိသေးပေမဲ့လို့အချိန်မရွေးအစုလိုက်အပြုံလိုက်ကူးစက်လာနိုင်တာကြောင့်ပြည်သူလူထုအနေနဲ့လည်းဒီရောဂါကြိုတင်ကာကွယ်ရေးအတွက်တာဝန်ရှိသူတွေကညွှန်ကြားထားတဲ့အချက်တွေကိုပါဝင်လိုက်နာကြဖို့လိုတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကတတိပေးထားပါတယ်။ကျမစုစုပါရန်ကုန်ကနေသတင်းပေးပို့ထားတာပါ။
COVID-19 ရောဂါဆိုင်ရာရေးပေါ်အခြေအနေသတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်အတိုင်းမဟုတ်ဘဲအရေးပေါ်အစီအစဉ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
။ထိုင်းမှာအလုပ်လုပ်နေတဲ့မြန်မာလူသမား2ဦးစီမှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိတယ်လို့ထိုင်းကျန်းမာရေးဌာနအရာရှိတဦးကသူ့ရဲ့လူမှုကွန်ရက်ပေါ်ထုတ်ပြန်လိုက်ပြီးတဲ့နောက်ထိုင်းမှာရှိတဲ့မြန်မာတွေအတွက်အတော်လေးအထိတ်တလန့်ဖြစ်ခဲ့ရပါတယ်။ထိုင်းနိုင်ငံဘက်ကတရားဝင်ထုတ်ပြန်ချက်ထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတိုးလာတဲ့အရေးအတွက်ဖော်ပြပေမဲ့အတိအကျအားဖြင့်အမီနဲ့နိုင်ငံသားကိုဖော်ပြထားခြင်းမရှိပါဘူး။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်လို့ထိုင်းကျန်းမာရေးဌာနဘက်ကမြန်မာနိုင်ငံဘက်ကိုဒီကနေ့မှအကြောင်းကြားလာတယ်ဆိုပြီးဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခေခင်ကြီးက VOA ကိုအတည်ပြုပြောကြားပါတယ်။
မြန်မာနိုင်ငံသားတအူးနဲ့မြန်မာနိုင်ငံလူတအူးပါဆိုလို့ရှိရင် COVID-19 positive ဖြစ်သူတိုင်းနိုင်ငံမှာရှိတဲ့စီကူးစက်ဆေးရုံမှာကုသမှုပေးနေပါတယ်ဆိုတဲ့အကြောင်းတော့သတင်းပြန်ကြလာပါတယ်။ဒါပေမဲ့သူတို့တွေကခုနပြောသလိုတိုင်းနိုင်ငံမှာလုံးလုံးမှာလည်းမြန်မာနိုင်ငံမှာသူတို့ရဲ့လိပ်စာဘယ်နဲ့ဘယ်မြို့နယ်ဘယ်ပြည်နယ်လူတွေလဲဆိုတော့သူတို့မမေးထားပါဘူး။ဒါပေမဲ့ဒီလူတွေကတော့ဘန်ကောက်မှာပဲနေထိုင်လို့လုပ်နေတဲ့လူတွေဖြစ်ပါတယ်။
ထိုင်းမြန်မာနယ်စပ်မြဝတီဘက်မှာတော့ဒီရက်ပိုင်းတွင်နေရက်ကျန်တဲ့အလုတ်သမား9000တဲ့မနေ့ရှိနေတယ်ဆိုပြီးမြဝတီခရိုင်အုပ်ချုပ်ရေးမှူးကဆိုပါတယ်နေရက်ပြန်လာသူတွေဟာအလုတ်ပြုတ်လို့ပြန်လာသူတွေရှိတယ်လို့တကြံကာလခိတ္တပြန်လာသူတွေလည်းရှိနေတာပါအဲ့ဒီတဲကမှဘန်ကောက်ကပြန်လာသူတွေကိုအဓိကထားစစ်ဆေးနေတယ်လို့လည်းမြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတေဆောင်ကဆိုပါတယ်ဟိုကျွန်တ
ော်တို့အဓိကတော့စီဘာဆက်ဗလန့်မှာပါတယ်စီဘာဆက်ဗလန့်ဆိုတော့တချို့ကတော့မသိရင်တော့ပုံမူရင်တိုင်းကတော့ပဲသိတာပေါ့
ဟုတ်ကဲ့
ကျွန်တော်တို့ကတော့အဓိကစီဘာဆက်ဗလန့်လုပ်တဲ့ရေကြတော့ သူရဲ့အေးချင်းမှာဥမာအမီအကန့်နေတော့ရေးလိုက်စာပေါ့ဒီသူတရားနေလာတာလေဘယ်ဟိုပေါ့မလဲဒီကအဲ့ဒါကိုကျွန်တော်ဆက်မနေလို့တာပေါ့
ဟုတ်
အဲ့တော့သူကဒီနေ့မတော့ခင်နေရကျွန်တော်တို့ပန်ကောက်ပကပြန်လာတဲ့ဒီပေါ်မှာအဲ့ဒီနေရာလေးဖြစ်တာပန်ကောက်တဝိုက်ဆိုတာဟုတ်မဆောက်ကြမှာဖြစ်ဘူး။မဆောက်ဘက်ကပြန်လာတဲ့လူတွေဆိုင်ဘာကောင်ပြန်လာတဲ့လူဆိုရင်ကျွန်တော်တို့ပုံပြောင်းအောင်ပုံပြောင်း။ကျွန်တော်ကဒီမှာကျွန်တော်တို့မှာစီရင်ရှိတယ်။ဒီတော့တခါအဲသူဖန်သွားမလား၊ကုန်တိတ်သွားမလား၊ရောက်ပြီပြောရတယ်။အဲ့ဒီရွာတွေကိုလည်းတော်လမ်းမလို့ထားတယ်။သူတို့ပြန်လာတဲ့စီရင်ကိုကြီးရွာလိုက်တယ်။အဓိကတော့ကြီးရွာတွေမှာကျမကြီးဝန်ထမ်းတွေနဲ့အဓိကတော့ခြားလာတဲ့ပြောသိရင်အတူရဲ့လက်ခဏာကျော်ကြည့်လို့ရတာပေါ့။
ထိုင်းမြန်မာနေဆက်ကမေတော်စည်းကမ်းကိုတီထောင်ခဲ့သူဒေါက်တာစင်ဒီယာမောင်ကတော့နေရက်ပြန်မြန်မာလူသမားတွေကိုတေချာသွေးစစ်ဆေးမှုတွေမလုပ်နိုင်ဘူးဆိုရင်တော့မြန်မာနိုင်ငံဘက်မှာအခြေအမီးဖြစ်လာနိုင်တယ်လို့လည်းအခုလိုပြောပါဗျ။အဲ့
ဒါပြောရတာခက်တာပေါ့နော်။ဒီပြောလာမှုတွေရှိနေတယ်ဆိုရင်သူကနေရာတိုင်းမှာနေရာတိုင်းဆိုတာဟိုစစ်စစ်ဖို့တို့ဘာလို့လဲနေရာတိုင်းမှာမရှိဆိုတော့ဟိုဖြစ်နေတယ်မြန်မာလည်းအခြေအမီးဖြစ်လာနိုင်တာပေါ့နော်။ဒါဟာဝိုင်းကြောက်ကွယ်ဟိုဝဲလို့လေ။ကျေရတော့ပေါ်လာပါလို့ဆိုတာသိရတယ်။ကျန်သွားတာပြီးသွားလာမှုကတော့မီဒီယာဆိုတော့ဒါပြီးသွားလာမှုတော့ကန်တပ်ကူကတော့အလုံးဝိုင်းရှင်နေပြီးမှပဲစဉ်းစားနေမှာ။ဆက်ဆက်ပြီးလက်စားတော့ပြီးသွားလာမှုတွေတော့အများကြီးနေကြတော့
ထိုင်းနိုင်ငံမှာမြန်မာလူသမားသုံးသန်းထက်မနည်းအလုပ်လုပ်ကိုင်းနေကြတာပါမလ18ရက်နေ့နောက်ဆုံးထားပြီးနိုင်ငံသဘောတူစာချုပ် MOU နဲ့တွားကြမဲ့မြန်မာဘက်ကအလုပ်သမားဆေးလွတ်မှုတွေကိုလည်းပိတ်ပင်ထားလိုက်ပါတယ်ဒါအပြင်ထိုင်းနိုင်ငံဘက်ကလည်းအလုပ်သမားတွေအတွက်ပတ်တန်းတိုးတဲ့စင်တာတွေကိုလည်းပိတ်ထားပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာဖြစ်ပါတယ်ရှင
်တော်ရရှင်များရှင်ကိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ကမ္ဘာတစ်ဝှမ်းငွေကြေးစည်းကွက်ဖြစ်ပြီးသားသားကျဆင်းပြီးစီးပွားရေးအပေါ်ရိုက်ခတ်မှုတွေတိုးလာနေပါတယ်။ဒါကြောင့်စီးပွားရေးကိုကြားခံပေးနိုင်မဲ့အရေးပေါ်အစီအစဉ်တွေကိုကမ္ဘာနိုင်ငံအတော်များများမှချမှတ်လှုပ်ဆောင်လာနေကြပါတယ်။ဒီဗိုင်းရပ်စ်ပိုးကူးစက်မှုမရှိသေးဘူးလို့ထုတ်ပြန်ထားတဲ့မြန်မာနိုင်ငံမှာရောကိုရိုနာကရက်ကြောင့်စီးပွားရေးရိုက်ခတ်မှုဘာတွေရှိနေပါလဲ။ရိုက်ခတ်မှုကဘယ်လောက်ထိဆိုးလာနိုင်ပွဲရှိပါလဲ။ရိုက်ခတ်မှုတွေနည်းအောင်ပါရီတုံပြန်ကင်တွယ်တင့်တယ်လေစူရာတွေကိုစနေနေ့ညတိုက်ရိုက်လေလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်7932382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ချနိုင်ပါတယ်။စနေနေ့ညတိုက်ရိုက်ဒီလိုက်စီစဉ်ကကြိုဆိုပါလိမ့်ရှင
်။ပြည်အောင်စုလွတ်တော်မှာဖွဲ့စည်းပုံပြင်ဆင်ရေးဥပဒေကြမ်းတွေမဲခွဲတာဒီကနေ့ပြီးဆုံးခဲ့ပြီဖြစ်ပါတယ်။ဆယ်ရက်ကြာအချိန်ယူမဲခွဲခဲ့တဲ့ဆုံးဖြတ်မှုရလည်းရ NLD ကတင်သွင်းတဲ့ဖွဲ့စည်းပုံပြင်ဆင်ရေးမူကြမ်းတွေဟာမအောင်မြင်ခဲ့ဘူးလို့ဆိုရမှာပါ။ဘာကြောင့်မအောင်မြင်ခဲ့ပါသလဲ။နိုင်ငံရေးလှိလာတုံ့တက်သူတွေရဲ့အမြင်ကိုကြည့်ကြရအောင်ပါ။ဒီနေ့ပြည်တော်စုလွှတ်တော်မှာဆယ်ရက်ကြာအချိန်ယူပြင်ဆင်တဲ့ပြင်ဆင်ရေးဥပဒေကြမ်းမဲခွဲဆုံးဖြတ်တာနောက်ဆုံးနေ့ဖြစ်ပါတယ်။NLD ရဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးမှာအချက်ပေါင်း100ကျော်ပုံမှန်ပေါင်းများစွာပါဝင်ပြီးတက်မတော်ရဲ့နိုင်ငံရေးမှာပါဝင်မှုအခမ်းကဏ္ဍလျှော့ဖို့တက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့လုတ်ပိုင်ခွင့်ကိုလျှော့ဖို့စတာတွေကအဓိကပါဝင်ထားခဲ့ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးအကောင့်ထဲဖော်ရမှာတက်မတော်မပါရင်ပြင်မရဘူးဆိုတာသိပေမဲ့အာဏာရပါတီဘက်ကတက်မတော်ခေါင်းဆောင်တွေနဲ့လွှတ်တော်ပြင်ပမှာတီးကြားတွဲဆုံဆွေးနွေးညှိနှိုင်းတာမျိုးမလုပ်နိုင်ခဲ့တာကြောင့်တင်တော့အောင်မြင်မှုမရခဲ့တဲ့အပြင်အမျိုးသားယဉ်ကြားစိတ်ရေးပါပို့ပြီးဝေးလာခဲ့တယ်လို့ထောက်ပြလာသူကတော့နိုင်ငံရေးလေလာတုံသက်သူဒေါက်တာရံမျိုးသိမ့်ပါ။အ
ောင်မြောင်ဆောင်ရွက်နိုင်လို့ဆိုရင်နော်အဓိကကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တွတ်တော်ကိုယ်စားလှယ်တွေနဲ့တပ်မတော်သားတွတ်တော်ကိုယ်စားလှယ်တွေမှာဟိုညှိနှိုင်းဆွေးနွေးပြီးတော့သဘောတူညီချက်တွေရအောင်ကြိုတင်ဆောင်ရွက်နိုင်မှုကမဖြစ်မနေလိုအပ်တယ်လို့မြင်တယ်။တမတော်ကတော့ကိုယ်စလေတွေတက်တက်တယ်မကဘူးအရက်ဖက်နိုင်ငံရေးခေါင်းဆောင်တွေနဲ့တမတော်ကခေါင်းဆောင်တွေကြားမှာကျေကျေပြန့်ပြန့်ညီနိုင်ဆွေးနွေးသဘောတူညီချက်တွေရဖို့ပါလေလိုအပ်တယ်လို့ကျွန်တော်တော့မြင်တယ
်လက်ရှိ NLD ရဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဟာအောင်မြင်မှုမရယုံတာမကလွတ်တော်တွင်အချိန်ကုန်ငွေကုန်ခဲ့တယ်လို့ရှိရင်ဆိုတိုင်းရင်းသားတွေနဲ့ဆက်ဆံရေးကိုပါတင်းမာလာစေခဲ့တာက NLD ပြင်ဆင်ချက်မှာတိုင်းရင်းသားအခွင့်အရေးအတွက်ပေါ်ပြတောင်းဆိုတာမပါခဲ့တာပါပဲ။ဒါကြောင့်တိုင်းရင်းသားတွေနဲ့ဆက်ဆံရေးကအနှုတ်လက္ခဏာဆောင်ခဲ့တယ်လို့ရခိုင်တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်မတ်ထုမေကပြောပါရယ်။
ဒီအနိုင်ရပါတီအနေနဲ့ဖွဲ့စည်းပုံပြင်ဆင်ဖို့အကြိုးပမ်းတဲ့အခါမှာ
မျိုးသားရင်ကြားစေရင်မူဝါဒအကျဆုံးတယ်လို့ကျွန်မအနေနဲ့သုံးသပ်လို့ပါတယ်။အနိုင်ရပါတီတွေနေပြီးတော့တမတော်နဲ့လည်းမျိုးသားရင်ကြားစေရင်ကိုဆောင်ရွက်တာတွေမတွေ့ရဘူး။ဥဆောင်ပါတီဒီဖက်ဒရယ်တိဆောက်ရေးကိုနေပြီးတော့တသိမ့်မမက်ပြောလာတယ်။ဒါပေမဲ့လက်တွေ့ကျတဲ့ဖက်ဒရယ်တိဆောက်မှုမျိုးကျွန်မတို့မတွေ့ရဘူး။ဒါလည်းပဲတိုင်းရင်းသားအနိုင်ရပါတီများနဲ့ပတ်စည်းပုံပြင်ဆင်ကြတဲ့ကနေပြီးတော့တသားတွေမရှိခဲ့ပါဘူး။ဒီမိုကရက်တစ်အင်အားစုရဲ့တသားတည်းမရှိခဲ့ဘူးဒါကြောင့်မလို့ဖွဲ့စည်းပုံပြင်ဆင်ရေးမှနေပြီးတော့နိုင်ငံသားများနဲ့လည်းညှိနှိုင်းဆောင်ရွက်မှုတွေရှိခဲ့ရမယ်ဒါပေမဲ့ဒီလိုမျိုးဆောင်ရွက်မှုတွေကိုနေပြီးတော့ဥဆောင်ပါတီမဆောင်ရွက်ခဲ့ဘူးမဆောင်ရွက်နိုင်ခဲ့ဘူးဒါကြောင့်မလို့နေပြီးတော့မြို့သားရင်ကြစစ်ရေးမှုကကြရှုံးတယ်လို့ကျွန်မအနေနဲ့သုံးသပ်တယ်ရှင
်အဓိကကြတဲ့ပြင်ဆင်လို့တဲ့ဥပဒေပုံမှားတွေမပြေနိုင်ခဲ့တဲ့အပြင်တိုင်းရင်းသားတွေနဲ့ကောတက်မတော်နဲ့ကြားမှာပါအမျိုးသားရင်ကြားစီရင်ပိုင်းကအနှုတ်လက္ခဏာဆောင်စေခဲ့တာမို့လာမယ့်ရွေးကောက်ပွဲကပြိုင်ဆိုင်မှုပုံမှုပြင်းထန်လာပြီး NLD ပါတီအတွက်ပုံမှုခက်ခဲစေမယ်လို့သုံးသပ်မှုတွေထွက်ပေါ်နေပါတယ်။ဒီပေါ်ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ IPACE ကစိုင်းရဲကျော်စွာမြင့်ကတော့အခုလိုသုံးသပ်ပြောဆိုလိုက်ပါတယ
်။ဟိုလက်ရှိအနေထားကရွေးကောက်ပွဲရလဒ်ကိုတက်ရောက်မလားမတက်ရောက်လားပြောဖို့လို့နည်းနည်းလေးစောနေသေးတယ်။ပြည်နယ်ဒီမှာကတော့မြို့သားတမန်တွေဆွဲချက်ပေါ်မှာယုံကြည်မှုအထူးသဖြင့်နိုင်ငံတော်တိုင်းပြည်ငံပေါ်မှာယုံကြည်မှုကတိုင်းနေတိုင်းနဲ့ဆိုလို့ရှိရင်နဲတာတော့ကျွန်တော်တို့စစ်တမ်းတွေမှာတွေ့ရတယ်။ဒါပေမဲ့လည်းရုပ်ောက်ပွဲတကယ်ကာလာတယ်တကယ်ရောက်ပြီးမက်ဆက်စင်ရေးတကယ်ရောက်ပြီးတကယ်ကြီးကနိုင်ကြလာမျိုးဆက်ဖြစ်ကောင်းဖြစ်နေတာဆိုကျွန်တော်ထင်ပါတယ်ဒီရှင်ပြဲမှုကြီးရတော့မှန်တယ်ပုတ်တိုက်မှုတွေလည်းရှိနိုင်တယ်ဒါပေမဲ့လည်းရုပ်ောက်ပွဲတကယ်ကာလာကိုမြောက်သေးတဲ့အခါကျတော့ဘလို့ဖြစ်မယ်ဆိုတော့မှန်မှုတွေနည်းနည်းလေးစိုးနေသေးလို့ကျွန်တော်မြင်ပါတယ်ဗျာ
လက်ရှိမှာတော့ပြည်တော်စုလွတ်တော်မှာပြင်ဆင်ဖို့အစိုးပြုပုံမှန်ပေါင်း135ခုစလုံးကိုဆုံးဖြတ်ခဲ့ပြီဖြစ်ပါတယ်။85ရာဂိုင်းနှုန်းကျော်ထောက်ခံပေးရတာအပြင်လူမှုဆန္ဒခံယူပွဲပြုလုပ်အတီးပြုမှသာပြင်နိုင်မဲ့ပုံမှန်နှစ်ခု85ရာဂိုင်းနှုန်းကျော်ထောက်ခံပေးရပြီးပြင်ဆင်နိုင်တဲ့ပုံမှန်နှစ်ခုစုစုပေါင်းပုံမှန်၄ခုသဘောတူညီချက်ရခဲ့ပါတယ်။ဒီပြင်ဆင်ချက်တွေကလည်းစကလုံးအတုံးနှုံးပြင်ဆင်ချက်တွေသာဖြစ်ပါတယ်။ကျမမေခါပါ။ရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါတယ်ရှင်။
အခုချင်းမြစ်နယ်ပလက်ဝါမြို့နယ်ဘက်ကစစ်ရေးအခြေအနေတွေကိုပြောပြပေးမှာပါစစ်ရေးရချက်ချာကြတဲ့ပလက်ဝါမြို့နယ်ကမိဝစခန်းကိုAA ဖွဲ့ကအင်အားလုံးရင်းနဲ့ဖျက်တော့ဝိုင်းပတ်သားရာကနေမြန်မာစစ်တပ်ဘက်ကပြန်လည်တိုက်ခိုက်ထိန်းချုပ်နိုင်ခဲ့တယ်လို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်းမှုဘူမှုချုပ်စွန်မင်းထွန်းကပြောပါတယ
်သူတို့ဒီဟာကိုတိုက်နေတာလွန်ခဲ့တဲ့ K5 5ရက်ကြာပါတော့ကတိုက်ညာဖြစ်တယ်ဒီနေ့ကသူတို့ရအမားကဒီဝဝိုင်းရံပြောကြတာတိုက်ခိုက်တယ်ခွာလာလာလာနေကျွန်တော်တို့အကုန်ဖျက်တော့ထားတယ်ပြီးရင်စခန်းကိုဝန်းရံပြီးကျင်းတူရတယ်ပါတယ်ကတော့ပြောကြတိုက်ခိုက်တာမျိုးရှိအဲအဲ့ဒါကိုပဲတက်ကအလုံးအားကျွန်တော်ရိုးရိုးထွန်းထွန်းနဲ့ပဲတမတော်စစ်ကူစစ်ကြောင်းတွေကကျွန်တော်ထိုးပေါက်ပတ်ထက်ခဲ့တဲ့အတွက်ရ40လောက်ဝင်ရပိတ်ဆို့ထားရတဲ့မှာတော့ဆက်ရှိရနေရတော့ကျွန်တော်ပြန်လဲနေပြီးသုံးမှုရင်းနဲ့ထိန်းချုပ်ထားနိုင်မှဖြစ်ပါတယ်ဗျအလဘဝနဲ့ယူဝကားထဲမှာတော့ကျွန်တော်စစ်တေမှုကြိုးစားကြိုးစားရှိနေပါတယ
်ဖေဖော်ဝါရီလ9ရက်နေ့ကစပြီးရခိုင်လက်နက်ကိုင်အေဖွဲ့ကမိဝစကန်းဘက်ကိုရေရိတ်ခါခဲရန်တွေစစ်ကူတွေမလာနိုင်အောင်စကန်းဘက်လက်မှာကျင်းသူပြီးထိန်းချုပ်တာအစာရေစာဖျက်တော့အောင်လမ်းကြောင်းတွေကိုမိုင်းထောင်ပိတ်ဆို့တာဆောင်ရွက်ထားတဲ့အတွက်တမတော်ကနေလေကြောင်းနဲ့ရိတ်ခါတင်ဖို့နေရတယ်လို့လေကြောင်းရံပစ်ကူတိုက်ခတ်ရေးရဟတ်ရင်တွေလိုက်ပါလုံခြုံရေးဆောင်ရွက်နေတဲ့ကြားကအေအေကလေရင်ပစ်လက်နဲ့ပစ်ခတ်တိုက်ခိုက်လို့စစ်တပ်ရဟတ်ရင်တွေစဲချိန်ခန့်ကြီထိမှန်ခဲ့ကြောင်းတမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်မလာစရနေနဲ့ဆက်တရနေဒီမှာချင်းပြည်နယ်ပလဲဝမြို့နယ်မိဝပြူဟာကုန်းတိုက်ပွဲနဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တွင်တိုက်ပွဲကနေမြန်မာစစ်တပ်ဘက်ကတိုက်ရင်မှုသူအပါဝင်တပ်မတော်သား30နီးပါးကိုဖမ်းဆီးထားတယ်လို့အေအဖွဲ့ကထုတ်ပြန်ထားပါတယ်အေအဖွဲ့ကဖမ်းဆီးထားကြောင်းတပ်မတော်ဘက်ကအတည်ပြုပြောကြားတာမရှိပေမဲ့လက်ရှိအချိန်ထိအရာရှိစစ်တီတို့ပျောက်ဆုံးတာရှိနေစေလို့ဘူမှုချုပ်စော်မင်းထွန်းကဆက်ပြောပါတယ်
အဲဒီတော့ကျွန်တော်တို့ဖက်တွေပြပြကြပျောက်ဆုံးနေတယ်လို့ရှိပါတယ်ဒီဘက်ကလည်းချိတ်ဆက်မှုရရှိရေးလုပ်နေတဲ့အခွဲတွေကတချို့အခွဲတွေဖြစ်ပါတယ်စစ်တီတွေပျောက်ဆုံးနေတဲ့ဟာတွေပါပါတယ
်လက်ရှိ AA ဘက်ကဝိုင်းပတ်ပိတ်ဆို့ထားတဲ့မိချောင်းသရဖက်ကိုမြန်မာစစ်တပ်ကနေရာယူထားပြီးဒီနေ့မနေ့မှလည်းနှစ်ဖက်တိုက်ပွဲပြင်းထန်နေစေလို့မိဝရွာသားလူကပြောပါတယ်
မင်းချောင်းဖက်မှာဒီနေ့ကခလိုက်နာရီဖြစ်တာခုလည်းမဆုံးသေးဘူးတိုက်ပွဲလေရဲတိုက်လျင်နဲ့တကြီးခိုက်ခေါက်လိုက်ဖြစ်ခေါက်လာပြီးတော့ပြေးသွားပြီအဲလက်နက်ကြီးတွေကဒုံကြီးတွေနဲ့ပြေးဒုံကြီးကလေးလုံးတွေလေဂျင်းဂျင်းဂျင်းဂျင်းတော့ဒီဖြစ်တာဒါတော့မင်းချောင်းတကားကိုတော့ရန်ကုန်ရောက်နေပြီတောင်ထက်ကတော့ပြောကဲလာမကဲလာတော့ပြင်းမရဘူးအေးဖွေးတွေလည်းဒီဖက်မှာရှိရဲဒါနဲ့ချင်းနေတာ
မိဝဒေတာဘက်ကိုမြန်မာစစ်တပ်ဘက်ကထိန်းချုပ်ဆန်းနိုင်ပြီလို့တမတော်ထုတ်ပြန်ချက်ပေါ်မှာအေးရခိုင်လက်နက်ကင်ဖွဲ့ပြောခွေရခိုင်တုခက
အဲ့ဒီဒူရာကုန်း
ကျွန်တော်တို့ထိန်းချုပ်ထားတယ်ဆိုတာကဒီလည်းနဲ့ကြီးစခန်းကိုကျွန်တော်တို့ဘက်ကနေပြီးတော့ဒီဝိုင်းဝမ်းဖြတ်တာဝိုက်ဆိုးထားတာပဲရှိဒီဂျူရာကုန်းမှာတိုက်ပွဲဖြစ်နေတာပဲကျွန်တော်ကသိတယ်သူတို့ရဲ့ဒီဟိုကုန်းတိုက်ခါခေနိုင်ရဲ့အတွက်ညီမျိုးစုံနဲ့ကြိုးပမ်းနေတာပေါ့ဗျာဘလောက်ဝဒေတာဘက်မှာပြီးခဲ့တဲ့မလာ14ရက်နေ့နဲ့15ရက်နေ့မှာမြန်မာစစ်တပ်ကနေလေကြောင်းနဲ တွေဖြစ်တင်ထားသလိုတိုက်ပွဲတွေထပ်မံပြင်းထန်လာမဲ့အခြေအနေမှာရှိတယ်လို့ AA ဘက်ကနေထုတ်ပြန်ထားပါတယ်။ကျွန်တော်နိုင်ကွန်းအိမ်ပါ VOA မြန်မာပိုင်းအစီအစဉ်ကနေသတင်းပေးပို့ထားပါတယ်
။ VOA ကနေတောက်ကြနေညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီထိဆက်ပြီးတော့အံလွန့်ပေးနေပါတယ်။မကြာခင်မှာတော့အစီအစဉ်ဒုတိယပိုင်းကိုတင်ဆက်သွားမှာဖြစ်ပြီးတော့အိမ်မှာတော့သုဒ္ဓဆုံးလင်အမေရိကန်တခွင်အစီအစဉ်အမျိုးသမီးကန္နာနဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်ရဲ့2020ခုနှစ်မတ်လ20ရက်တောက်ကြနေညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်စနေနေ့အထိအစီအစဉ်တွေကိုတော့ line to meter 1925 32တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုညပိုင်းဆက်ပြီးထုတ်လွှင့်ပေးမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့သုဒ္ဓဆုံးလင် American တခွင်အစီအစဉ်အပတ်စဉ်အမျိုးသမီးကဏ္ဍနဲ့အတူသိပ္ပံနဲ့နှီးပညာကဏ္ဍမှာဆွေးနွေးတော့
ကျွန်တော်တို့ဒီ wildlife disease project မှာဆိုရင်လင်းနို့မှာကဒီယောဂါ virus မျိုးစုံကင်းအောင်နေတတ်တယ်။အဲကင်းအောင်နေရဲ့လင်းနို့ကိုဖမ်းတယ်ဖမ်းနေပြီးတော့
ဒေါက်တာအောင်သန်းတို့ပြောသွားတာဖြစ်ပါတယ်။ဒီအကြောင်းကိုတော့နောက်ပိုင်းမှာနားဆင်ရမှာပါ။ဒီတဲကမှအခုအရင်ဆုံးတော့အပတ်စဉ်အမျိုးသမီးကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အထက်တန်းအဆင့်အောင်မြင်ပြီးတဲ့နောက်မှာ American စစ်သားဖြစ်ရွေးချယ်ခဲ့တဲ့မတ်မြတ်သက်စုဟာအသက်16နှစ်အရွယ်မှာ American ပြည်ထောင်စုကိုမလေးရှားနိုင်ငံကနေဒုက္ခသည်ကလေးငယ်တဦးအဖြစ်မိခင်နဲ့အတူရောက်ရှိခဲ့တာဖြစ်ပါတယ်။ Virginia ပြည်နယ် Fort Lee ကစစ်တနန်းကျောင်းကိုတက်ပြီးတဲ့နောက် Logistic Specialist အဖြစ်တာဝန်ထမ်းဆောင်တော့မဲ့မြတ်သက်စုပါကြောင့် American စစ်သားတယောက်အဖြစ်ခံယူဖို့ဆုံးဖြတ်ခဲ့တာပါလေ။စစ်တနန်းတက်နေတဲ့သမီးငယ်လေးမမြတ်သက်စုအကြောင်း American ပြည်ထောင်စုညူယောက်မြို့မှာရဲဝန်ထမ်းအဖြစ်တာဝန်ထမ်းဆောင်နေတဲ့မိခင်ဖြစ်သူမလာလာဆန်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမဆုမွန်ကတင်ပြပေးထားပါရခင်ဗျာ
မလလဆန်ကဒီမလေးရှားနိုင်ငံကနေပြီးတော့တဆင်အမေရိကန်ပြည်ထောင်စုကိုရောက်လာတော့မဲ့အချိန်မှာပေါ့နော်။တမီးလေးအတွက်ကိုကြိုတင်ပြင်ဆင်ခဲ့တဲ့ဟာတွေရှိတယ်။အထူးသဖြင့်ကတော့ပညာရေးနဲ့ပတ်သက်လို့ပေါ့နော်။အခုရောက်လာတဲ့အချိန်မှာမမြတ်သက်စုဟာအသက်16နှစ်ပဲရှိသေးတဲ့ဆယ်ကျော်သက်တမီးလေးဆိုတော့သူ့အတွက်ပညာဆက်ပြီးတော့သင်နိုင်မှုပေါ့နော်။ဘလို့များအမဘက်ကနေပြီးတော့စူးစမ်းခဲ့ရတာရှိလဲ။နောက်ဒီမမြတ်သက်စုအနေနဲ့ရောဒီကျောင်းနေပေါ့အထူးသဖြင့်နယူးယောက်ကစာသင်ကျောင်းနေမှာသူစာလိုက်ပြီးတော့သင်နိုင်မှုအတွက်သူ့ဘက်ကနေစူးစမ်းအထုတ်ခဲ့ရတဲ့အနေအထားတစ်ခုကိုဒီအမမိခင်တယောက်နေနဲ့ရှင်းပြပေးပါနော
်ပထမဦးဆုံးအမကဒီမလေးကနေတော့ကတော့တမီးလေးကိုဒီ refugee တွေတက်လို့ရတဲ့ကျောင်းတစ်ခုပေါ့နော်အဲ့ဒီမှာတော့သူအင်္ဂလိပ်စာသင်ခဲ့ရတယ်ဆိုတော့အင်္ဂလိပ်စာအခြေခံလေးကတမီးလေးမှာရှိတယ်အဲ့တော့တမီးလေးကအထက်အလျောက်အင်္ဂလိပ်စာမှာအခြေခံရှိခဲ့တယ်အမတို့ဒီနယူးယောက်ဒီ Queens ကိုအမတို့ရောက်တဲ့အခါမှာအတိမိတ်ဆွေကအမတို့မရှိဘူးဘယ်ကနေဘလို့ခလေးကိုကျောင်းစာထားမှလဲလေအမကမသိဘူးမသိတော့အမက Department of Education ကိုအမသွားပြီးတော့ ငါတို့ကတော့ဒီလိုလာတယ်ငါသမီးလေးကိုကြောက်တက်ချင်တယ်ဆိုတော့အနှလိုက်ပြောတော့အမသမီးရဲ့အသက်ကကြီးသွားတယ်ပေါ့ပြောရမယ်အဲ့ဒါနဲ့ DOE ကနေပြီးတော့အမတို့ကိုမေးတယ်ဒီမလေးရှားမှာနေလို့ပဲအဲ့ဒီကြောင်းတက်ထည့်လေး certificate ပါလားဆိုတော့အမကမပါလာခဲ့ဘူးဟိုယူရမှလည်းအမမသိဘူး။နောက်အဲ့ဒီကြောင်းကလည်းမပေးဘူးညီမရင်။အဲ့တော့အမကို DOE ကနေပြီးတော့အမရဲ့ဒီအင်္ဂလိပ်စာနဲ့သက်ဆိုင်တဲ့ Utah High School ကိုဆွဲလိုက်တယ်။အဲ့ဒီမှာအမကတမီးက grade 9ရနေစတက်ရတယ်။အဲ့ဒီမှာကြောင်းစာသွားအပ်တဲ့နေ့မှာတမီးလေးကိုသူတို့ကနေပြီးတော့ရေးဖြည့်လေးဖြည့်ခိုင်းတယ်။ပြီးရခါကျတော့အင်္ဂလိပ်စာ novel ဖတ်ခိုင်းတယ်။တမီးလေးကဖတ်နိုင်တယ်။ဒါမဲ့သူအဲ့နာသူတို့ကနေတော့ gay grade 9ရနေစတဲ့နင်အဆင့်မိတယ်ဆိုရင်တော့နင်ကငါတို့တွေကဒီအတန်းခုံပေးမယ်လို့သူကတော့ပြောတယ်ဒါပေမဲ့သူတို့အတန်းတော့မခုံပေးဘူး grade 9ရနေတဲ့သမီးလေးကစတက်ရတယ်အဲ့တော့အမကလည်းသမီးလေးကိုအားပေးတယ်သမီးအသက်တော့နည်းနည်းနေကကြီးသွားတယ် grade 9အသက်ထက်နေကကြီးသွားတယ်ဆိုတော့နင်အားမငယ်နဲ့ဒါနဲ့ basic ကနေစပြန်ပြီးတော့အားယူတယ်လို့သဘောထားဆိုသမီးလေးကအမစိတ်သက်ခွန်အားအမပေးပြီးတော့သူ grade 9ရနေပြီးတော့ဒီ Newtown High School မှာသူစတက်ရတယ်မြန်မာအဲ့တော့ grade 10ရောက်တဲ့အခါမှာသူ့ကျောင်းကမေဂျာခွဲတယ်နေမှာမေဂျာခွဲတဲ့အခါမှာသမီးလေးကိုဘယ်မေဂျာယူမလဲဆိုပြီးတော့နေတဲ့အခါမှာသမီးလေးရွေးချယ်လိုက်တာကွန်ပျူတာနဲ့ second က business ကိုရွေးချယ်တယ်သို့တော်လည်းပဲသူရွေးချယ်တဲ့ဘာသာရပ်နှစ်ခုမှာတစ်ခုစလုံးကိုသူကမရဘဲနဲ့သူ့ကိုရွေးချယ်လိုက်တဲ့ဘာသာရပ်က forensic science ဖြစ်နေတယ် forensic for science ကပြောရရင်အမတို့မှာလုံးဝ background knowledge အမတို့လုံးဝမရှိဘူးဒါမှမဟုတ်နှစ်ယောက်စလုံးမှာအဲ့နဲ့သူကတမီးလေးကမရွေးချယ်တဲ့ဘာသာရပ်ကိုရပါမယ်လေ။သူစူးစမ်းတယ်၊သူလေ့လာတဲ့အခါမှာသူကစိတ်ဝင်စားသွားတယ်ဒီ criminal justice နဲ့ပတ်သက်ပြီးတော့။
Okay. အဲ့တော့အခုဆိုလို့ရှိရင်လေမမြတ်သက်စုကဒီ American စစ်တပ်မှာဒီတာဝန်ထမ်းဆောင်နိုင်မှုသူသွားပြီးတော့မှဒီအခြေခံစစ်ပညာသင်တန်းသွားပြီးတက်နေတယ်လို့သိရပါတယ်ဆိုတော့ဘာဖြစ်လို့စစ်သင်တန်းတက်ဖို့သူဆုံးဖြတ်ခဲ့တာလဲသူ့ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်လားနောက်ပြီးတော့ American စစ်တပ်မှာတာဝန်ထမ်းဆောင်မှုသူဘာကြောင့်ရွေးချယ်ပြစ်ခဲ့တာလဲသူ့ကိုယ်ပိုင်ဆုံးဖြတ်ချက်လားဒါမှမဟုတ်မိခင်ရဲ့ဒီရွေးချယ်ပေးမှုကြောင့်လားအဲ့ဒါလေးနည်းနည်းပြောပြပေးပါရှင
် break ခံမှာသူတို့ကြောင့်ဒီ recruiting တွေလာတယ်ပေါ့နော်ဒီ army နဲ့ပတ်သက်ပြီးတော့လာပြီးပြောတော့သူကအဲ့ဒီမှာသူစိတ်ဝင်စားတယ်သူဆွဲကြိုးလေးကိုသူကရတဲ့အခါမှာသူပြောတယ်ဟုတ်ပေါ့နော်အမေကြီးပေါ့ဟိုမိဒီအာမေလေးကိုဟိုသူ join တယ်နေပေါ့နော်အဲ့တော့အမကသဘောမတူဘူးညီမရေပြောရရင်တော့လုံးဝအမနင်းနေတယောက်တည်းရှိတာငါလုံးဝသဘောမတူဘူးနင်းကငါမခွဲနိုင်ဘူးပေါ့နော်ဒါပြောရအောင်မိခင်တယောက်ရဲ့အတ္တပေါ့သူကပြောတယ်မိကြီးစစ်တိုက်ရမှာမဟုတ်ဘူးအဲ့ဒီမှာရွေးချယ်ကြရဲ့ option ကြီးအများရှိတယ်ပေါ့ဗျာညာပေါ့သူပြောရှာတယ်အဲ့နဲ့အမပထမတက်နှစ်မှာအမလုံးဝခွင့်မပြုခဲ့ဘူး break down မှာအမကတော့ကိုပညာရေးပဲအားလုံးစိုက်ပေါ့နော်ပညာရေးလုပ်ပေါ့ဒီစစ်တပ်ကနောက်မလုံးနဲ့ဘာဖြစ်တယ်ညာဖြစ်တယ်ပြီးတော့ grade 11ရောက်တဲ့အခါကျတော့လေတခါသူတို့ကြောင်လာပြီးတော့ recruiting တခါလာပြန်အောင်လာတဲ့အခါကျတော့သူကထပ်ပြောပြမိမိတို့ကြောင်လာတယ်ဘာညာဆိုတော့အဲ့ဒီမှာသူကအမကိုတစ်ချိန်ထပ်ပြီးတောင်းဆိုတယ်တောင်းဆိုတဲ့အခါမှာကျတော့အဲ့ဒီမှာအမကအလေးနဲ့ပြန်စဉ်းစားတယ်သမီးလေးကိုလည်းအမအငဲတန်းပေါ့နော်ဒီလိုမျိုးမိခင်အတ္တနဲ့လည်းအမတသက်လုံးအမထားလို့လည်းမဖြစ်ဘူးလေအဲ့တော့အမနေတော့ကဲသူ့ကိုခွင့်ပြုလိုက်တဲ့အခါမှာသူက grade 11မှာသူက list ပေးလိုက်တယ် list ပေးပြီးရဲ့အခါကျတော့သူက list ပေးပြီးရတယ်သူကသူ့ရဲ့ army ရဲ့ဥစ္စာကြတော့သူကအနည်းဆုံး high school ပြီးရမှာဆိုတော့သူက list ပေးလိုက်တယ်မယ်လေဒီ high school တက်နေစဉ်ကာလမှာသူကအနည်းနဲ့ဒီ army ရဲ့ activities တွေအားလုံးကိုသူက keep in touch သူကအနည်းနဲ့လုပ်တယ်ဥပမာ saturday တိုင်းမှာသူက future soldier training ဆာရှိတယ်future soldiers training ကိုလည်းသူကအများအားဖြင့်သွားတယ် activity တွေသူလုပ်တယ်ပြီးရတဲ့အခါကျတော့သူက step by step ပေါ့နော်သူ physical test တွေ medical examination တွေလုပ်တယ်ပြီးရတဲ့အခါကျသူအုတ်တက်တက်စာတွေပါသူတင်းဆိုတဲ့အဆင့်တွေပြီးသွားတဲ့အခါမှာအဲ့ high school graduation ပြီးပြီးတပတ်မှသူကစစ်ပညာသင်တန်းအခြေခံပေါ့နော်စစ်ပညာသင်တန်းကိုသူဆောက်ကယ်လို့လိုင်းတာမှသူသွားတက်ရတယ်အခုတော့သူကပြီးသွားပြီပေါ့ပြည့်တဲ့အခါကျတော့သူစာမွေးသူ့ကိုဖြည့်ခိုင်းတဲ့အခါမှာတင်ချာအနှက်ကောင်းတဲ့အတွက်ကြောင့်သူက logistic လုပ်ငန်းသူကိုသူရတယ်သူရဲ့ယာတူက logistic specialist ယာတူအဖြစ်သူရရှိတယ်အခါမှာဒီ logistic specialist တယောက်အဖြစ်ရည်တည်ဖို့အတွက်သူကအခုဒီ Virginia Fort Lee မှာသူဒီဒီပညာကိုသူဆက်သင်နေရယ်ပြီးတဲ့အခါကျရင်သူဒီ graduation သူတခါထပ်ပြီးမယ်ပေါ့နော်ထပ်ပြီးပြီးသွားပြီဆိုရင်သူကဒီ USyeah again of the tough overview to see what you can do ပေါ့နော် အဲ့တော့ဘယ်နိုင်ငံကြမလဲတော့အမမသိသေးဘူ
းဟုတ်ကဲ့အဲ့တော့အဲ့ထဲထဲမှာကိုကိုတိုင်းကလည်းဒီနယူးယောက်မြို့မှာရဲရရှိဖြစ်နေတာဝန်ထမ်းဆောင်နေတယ်နောက်သမီးငယ်လေးကလည်းခုဆိုရင်အမေရိကန်စစ်သားတယောက်အနေနဲ့တာဝန်ထမ်းဆောင်မှုသူ့မှာဒီအသင့်အနေထားအထိဖြစ်နေပြီပေါ့နော်ဆိုတော့ဒီအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းရောက်ရှိလာတဲ့သူတွေထဲမှာတချို့ကလေးငယ်တွေဒီမှာမွေးပြီးတော့ကြီးလာတဲ့ကလေးရှိတယ်မမျက်သက်စုဆိုလို့ရှိရင်တော့ဒီစတဂျော့တက်အရွယ်ကနေစပြီးသူကစ조사ခဲ့ရတာဆိုတော့ဒီလိုမျိုးအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းရောက်ရှိလာမယ်မိသားစုတွေထဲမှာဒီလိုမျိုးဒီကိုယ့်ရဲ့ရင်သွေးသားသမီးတွေအတွက်ပေါ့နော်ဘဝအာမခံချက်ရှိဖို့နောက်ဒီအနာဂတ်ကောင်းမွန်မှုအတွက်မိဘတွေအနေနဲ့ဘလိုမျိုးအားပေးကူညီမှုတွေကိုဆောင်ရွက်သင့်တယ်လို့အမအနေနဲ့ပေါ့နော်အချင်းချင်းကိုပြန်ပြီးတော့ဒီအားပေးစကားပြောချင်တာဒီပြန်ပြီးတော့မျှဝေချင်တာရှိပါလေရှင
်အော်ပြောမယ်ဆိုတော့အများကြီးပေါ့ညီမရဲ့ပြောရရင်တော့လေဒီဟိုဥမာဆိုရင်အမသမီးလေးဆိုရင်ဒီနယူးယောက်မှာမွေးတာမဟုတ်ဘူးအော်ရောက်ရောက်ချင်းသူ grade 9ရနေစတက်ခဲ့ရတယ်။တကယ်ချင်းအပေါင်းအသင်းတွေအကုန်လုံးဆိုတာလည်းသူ့လို refugee မဟုတ်ဘူး။ဒါပေမဲ့သမီးလေးဟာသမီးလေးကိုအမမနိုင်ခံဘူး။ဟိုသူတို့တွေဆိုရင်သမီးလေးကိုအထူးဆန်းလို့ဖြစ်နေတယ် refugee ဆိုတာသူတို့ဒီကျောင်းမှာရှိတဲ့ကလေးတွေက refugee ဆိုတဲ့ဥစ္စာကိုသူတို့လုံးဝမသိခဲ့ဘူး။သမီးလေးကိုမြင်ပြီးတော့မှသာ refugee ရာဒါဆိုတာသူကသိတာဆရာမတွေကအစားပါဘူး။ဖေးမာတယ်ညီမပြောရရင်သူတို့ဖေးမာပေးကြတယ်။အဲ့တော့အမပြောချင်တာကတော့ဟိုမိခင်တိုင်းမိခင်တိုင်းပေါ့နော်ဟိုအဓိကတော့မိခင်လိုပဲအမကတော့တုံးချင်တယ်ဘာလို့ဆိုအမအဖေနေရာရောအမေနေရာတောင်ယူရတဲ့အတယောက်နေနေရတော့သားသမီးကိုရင်အုပ်မကွာလဲအမထားစီချင်တယ်ပေါ့နော်အမအနေနဲ့ဆိုရင်အမအလုတ်လုတ်တယ်ဒါပေမဲ့ဟိုဥမာဆိုရင်အမဒီနိုင်ငံမှာရောက်တယ်အမ3-5ခုအမအလုတ်ကိုမလုတ်ဘူးသမီးလေးနဲ့လည်းအမအချိန်ပေးဖို့အတွက်အမရဲ့ကိုယ်ပိုင်အချိန်ကိုလည်းအမထားတယ်ပြီးတဲ့အခါကျတော့သားသမီးအတွက်ကိုပေါ့နော်အမတို့ကဘာဖြစ်စီချင်တာလဲကိုဖြစ်ချင်တဲ့စန္ဒတခုရေတာသမီဖြစ်ချင်တဲ့စန္ဒရေတာသမီကိုလည်းအရင်လေးရအောင်မတာသမီဘာဖြစ်ချင်တာလဲအဲ့ဒီစန္ဒနှစ်ခုကိုအမတို့ကပေါင်းပြီးတော့ဘယ်နှန်းကိုရှောက်မလဲနောက်တစ်ခုကကြတော့တာသမီကိုအခြေခံကောင်းတခုဖြစ်ဖို့အတွက်အခြေခံကောင်းတခုတော့ဒီဖောင်ဒေးရှင်းကြကြလေးတော့အမတို့ကလုပ်ပေးတဲ့နေပေါ့နော်ဥပမာဆိုပညာရေးပေါ့ဟိုကမလာသေးဘူးဆိုရင်ဟိုတခြားနိုင်ငံမှာရှိနေတော့အမေရိကန်ကိုမလာသေးတဲ့ကာလမှာလေပညာရေးတခုခုကိုတော့အမကသင်ယူစေချင်တယ်တမြောက်စေချင်တယ်ဟိုထူးချွန်မှုဇာမလိုဘူးဥမာဟိုအင်္ဂလိပ်စာနဲ့ပတ်သက်ရင်ကိုကိုတိုင်းလည်းလေ့လာဒီအင်္ဂလိပ်စာနဲ့ပတ်သက်ရင်လေ့လာတင်တယ်သားသမီးကိုလည်းအင်္ဂလိပ်စာနဲ့ပတ်သက်ရင်လေ့လာစေချင်တယ်အပြောကောအရေးရောအဖတ်ကောအကုန်လုံးကိုပေါ့နော်အကုန်လုံးအဲ့လိုမျိုးပြင်ဆင်ပြီးတော့ဟိုအမကတော့လာစေချင်တယ်လာတဲ့အခါမှာလည်းဒီမှာကြုံတွေ့ရမှာတော့အများကြီးရှိတယ်ဒါကတော့ကိုယ့်ရဲ့နေရာဒေသပေါ်မှာမူတည်ပြီးတော့အမတို့ရင်ဆိုင်မှုတွေကတော့အများကြီးရှိတယ်စိန်ခေါ်မှုကကိုယ့်လူမျိုးအချင်းချင်းမှလည်းကိုယ့်ကိုစိန်ခေါ်တဲ့လူရှိတယ်။အဲ့ဒီဟာတွေအတွက်ကိုကမိခင်တရားအနေနဲ့မမမမနဲ့စိတ်ဓာတ်ခိုင်မာဖို့လည်းလိုသလိုကိုကိုကိုလည်းရပ်တည်နိုင်ရမယ်။ပါသမီရဲ့အရှိမှလည်းမမမမရပ်တည်နိုင်တဲ့ခွန်အားနဲ့စိတ်ဓာတ်တော့ရှိစေချင်တာပေါ့နော်။
ဘတ်စင်မျိုးသမီးကဏ္ဍကိုမတ်စုမုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။သိပ္ပံနဲ့ဤပညာကဏ္ဍကိုမထုတ်လွှင့်ခင်မှာတော့အတုဒဆုံးလေအမေရိကန်တခွင်အစည်းအဝေးကိုနှားဆရာမှာပါ။အမေရိကန်ပြည်ထောင်စုမှာတော့မတ်လကိုမျိုးသမီးတွေကိုဂုဏ်ပြုတဲ့လ Women History Month အဖြစ်သတ်မှတ်ထားတာကြောင့်အခုတစ်ပတ်အတုဒဆုံးလေအမေရိကန်တခွင်အစည်းအဝေးမှာအမျိုးသမီးစွမ်းဆောင်ရှင်တွေအကြောင်းကိုကိုအောင်ကတင်ဆက်ပေးထားပါတယ်။
အမေရိကန်ကွန်ဂရက်စ်လွှတ်တော်တဝိုက်ကဘဲလ်မောင့်ဖောအထိမ်းအမှတ်ပြတယ်မှာဆိုရင်အမေရိကန်ပြည်အောင်စုအစောပိုင်းကာလတွေအတွင်းအမျိုးသမီးတွေအနေနဲ့အမျိုးသားတွေနီးတူတန်းတူခွင့်ရရဖို့တိုက်ပွဲဝင်ခဲ့တဲ့သမိုင်းကြောင်းကိုလေ့လာနိုင်ပါတယ်။ဝါရှင်တန်ဒီစီအရှေ့မြောက်ရဲ့ကွန်စတီကျူရှင်းလမ်းမကြီးပေါ်မှာချီးတဲ့ဒီအထိမ်းအမှတ်ပြတဲ့ကိုရောက်သွားတယ်ဆိုရင်ပဲ1900ပြည့်နှစ်ဥပိုင်းကငွေသက်တွေကိုထိတွေ့မိပါပါအဲ့ဒီအချိန်တုန်းကဆိုရင်အမျိုးသားတွေနဲ့တန်းတူခွင့်ရရဖို့အတွက်အမျိုးသမီးတွေဟာစတင်လှုပ်ရှားတောင်းဆိုကြတဲ့ကာလမျိုးပါ။အဲ့လိုတန်းတူခွင့်ရရရှိဖို့တိုက်ပွဲဝင်ခဲ့တာကြောင့်ဒီကနေ့မှဆိုရင်တော့အမျိုးသမီးတွေဟာနေရအတော်များများမှာအခွင့်အရေးတွေရလာကြပါတယ်။ပြားလိုက်တာဝန်ခံဦးဖြစ်တဲ့ Zachary Withlow က
Now the main story that we tell here is the fight for the 19th.
ပြားလိုက်မှာအဓိကပြသထားတဲ့အကြောင်းအရာကတော့ဥပဒေပြင်ဆင်ဖြည့်ဆွက်ချက်19အကြောင်းမှာသူသဖြင့်သမ္မတဘူဒရောဝစ်ဆန်အနေနဲ့ဒီဥပဒေပြဋ္ဌာန်းလာနိုင်အောင်ထောက်ခံပေးဖို့တွန်းအားပေးတဲ့အမျိုးသမီးတွေနဲ့အမျိုးသမီးပါတီရဲ့ခန့်ကန့်အကြောင်းကိုပြသထားပါတယ
်။အမျိုးသမီးတွေအနေနဲ့မဲပေးခွင့်နဲ့ပါဝင်တဲ့ဥပဒေပြင်ဆင်ဖြည့်ဆွက်ချက်19ကို1920ခုနှစ်အောက်တိုဘာ17ရက်နေ့မှာအတည်ပြုပြဋ္ဌာန်းခဲ့တာဖြစ်ပြီးဒီခွင့်ရရဖို့ဆယ်စုနှစ်တည်းနဲ့ချီတိုက်ပွဲဝင်တောင်းဆိုခဲ့ကြရတာပါ။ အဲလစ်ပေါ်ဟာဒီလှုပ်ရှားမှုတွေကိုဦးဆောင်ခဲ့တဲ့အမျိုးသမီးပါတီတည်ထောင်သူတဦးလည်းဖြစ်ပြီးအမျိုးသမီးအခွင့်အရေးလှုပ်ရှားသူတဦးလည်းဖြစ်ပါတယ်သူဟာနောက်ပိုင်းမှာဒီပါတီကိုအဓိကငွေကြေးထောက်ပံ့လှူဒါန်းတဲ့ Elva Belmont နဲ့အတူလက်တွဲပြီးအမေရိကန်သမိုင်းမှာမှတ်ကြောက်တင်ခံရမယ်အမျိုးသားအမျိုးသမီးတန်းတူအခွင့်အရေးအတွက်တိုက်ပွဲဝင်ခဲ့ကြပါတယ်ဒီကနေ့မှာဆိုရင်တော့သူတို့ရဲ့အနစ်နာခံဆောင်ရွက်မှုတွေကိုမျိုးဆက်တစ်တွေကအမှတ်တရဂုဏ်ပြုကြပါတယ်ပြရိုက်ကိုလာရောက်လေ့လာတဲ့ Corin Ducey က
just think Alice Paul's one of my heroes.
ကျမတို့တော့ Alice Paul ဟာသူရဲ့ကောင်းတယောက်ပါ။သူရောပါတီရဲ့စွမ်းဆောင်ချက်တွေကိုလည်းလေ့လာရတာတန်ဖိုးရှိပါတယ်။သူတို့ဟာတကယ့်စွမ်းဆောင်ရှင်တွေဖြစ်ပြီးတော့အောင်မြင်ခဲ့ကြသူတွေပါ
။ Constitution လမ်းမကြီးနဲ့ဒုတိယလမ်းတောင်မှာတည်ရှိတဲ့ဒီအထိမ်းအမှတ်ပြတဲ့အဆောက်အဦးကိုအမျိုးသမီးပါတီဌာနချုပ်အဖြစ်နှစ်ပေါင်း90ကြာအသုံးပြုခဲ့ကြတာပါ။အဲဒီနောက်ကျောင်းအဖြစ်လည်းအသုံးပြုခဲ့ပြီးနောက်ပိုင်းမှာအမျိုးသားဥယျာဉ်ဌာနကအထိမ်းအမှတ်ပြတဲ့အဖြစ်သတ်မှတ်လိုက်တာပါ။မျိုးသမီးအခွင့်အရေးလှုပ်ရှားတောင်းဆိုမှုတွေစတင်ခဲ့တာရာစုနှစ်ကြီးကြာမြင့်ခဲ့ပေမဲ့မျိုးဆက်သစ်တွေဟာတန်းတူညီမျှအခွင့်အရေးတွေရရှိဖို့တောင်းဆိုရုန်းကန်နေကြသေးပါပြတဲ့လေလာသူဖြစ်တဲ့ Corin Ducey က
always hoping for equal
ကွန်ဂရက်စ်တော်မှာလည်းအမျိုးသမီးအရေးအတွက်အချိုးတူရှိဖို့နဲ့အမျိုးသမီးသမရရှိလာဖို့မျှော်လင့်ပါတယ
်မျိုးသမီးတွေအနေနဲ့တန်းတူခွင့်ရရနိုင်ဖို့အခုလိုနှစ်ကာလကြာရှည်စွာတောင်းဆိုခဲ့ပြီးချိန်မှာပဲသူတို့ရဲ့ညီမချက်တွေလည်းအကောင့်ထဲပေါ်လာတာကြောင့်တိထက်ပိုပြည့်စုံတဲ့အနေအထားရောက်အောင်သူတို့အနေနဲ့ဆက်လက်ဆောင်ရွက်နိုင်လိမ့်မယ်လို့မျိုးဆက်သစ်အမျိုးသမီးငယ်တွေကလည်းယုံကြည်ထားကြပါတယ်ခင်ဗျာ American ပြည်ထောင်စုကမိန်ကလေးကင်းတောက်လူငယ်အသင်းဝင်တွေအနေနဲ့ခင်းတဲ့အညီနီးပညာဆိုင်ရာနယ်ပယ်ရီမှာဝအကျန်းတော်ဝင်ရှိလာစေဖို့တာဝန်ရှိသူတွေကကြိုးပမ်းနေပါတယ်မိန်ကလေးကင်းတောက်လူငယ်အသင်းကိုခေတ်ကာလနဲ့လိုက်လျောညီတွေဖြစ်အောင်အသင်းရဲ့လှူရှားမှုတွေမှာနီးပညာဆိုင်ရာအစီအစဉ်တွေကိုလည်းထည့်သွင်းပေါင်းစပ်ဖို့တာဝန်ရှိသူတွေကကြိုးစားနေကြတာပါမိန်ကလေးငယ်တွေအနေနဲ့ရမုံငွေအတွက်ဈေးရောင်းချတာမျိုးသာမဟုတ်ဘဲစေရုပ်တွေဖန်တီးတာကြောက်တောင်တက်တာလူမှုတိုင်းဝိုင်းအတွင်းတက်တက်ကြွကြလှူရှားတာစတာတွေကိုလည်းဆောင်ရွက်ဖို့ထည့်သွင်းစဉ်းစားနေတာပါဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့အခြေစိုက်မင်္ဂလေးကင်းတောက်လူငယ်အသင်းရဲ့အကြီးအကဲမီဂန်ဖာလန်က
I wish them well and
ယောက်ျားလေးကင်းထောက်လူငယ်အသင်းဝင်တွေလည်းအဆင်ပြေစေဖို့ဆန္ဒပြုပါတယ်မင်္ဂလေးကင်းထောက်လူငယ်အသင်းဝင်ချင်းသူတွေလည်းအသင်းရဲ့အစီအစဉ်တွေမှာပါဝင်နိုင်မဲ့အခွင့်အရေးရရှိချင်ပါတယ်ဒီအစီအစဉ်တွေဟာတကယ်ကောင်းမွန်တဲ့ဆိုတာကိုလည်းသက်သေပြခဲ့ပြီးပါပြီ
လူငယ်တဲ့နေ့ကစလို့ကင်းတော်လူငယ်အသင်းရဲ့အစီအစဉ်တိုင်းမှာမင်းကလေးအသင်းဝင်တွေပါဝင်လာနိုင်တာပါဒါပေမဲ့လည်းယောက်ျားလေးအသင်းဝင်တွေရဲ့လှူရှားမှုအစီအစဉ်တွေအတိုင်းမဟုတ်ဘဲမင်းကလေးအသင်းဝင်တွေအတွက်တီးတဲ့အစီအစဉ်တွေထားရှိသွားမယ်လို့ Fallen ကပြောပါတယ
် focusing on making sure that every girl
မင်းကလေးတွေအတွက်တီးခြားအစီအစဉ်တွေထားရှိဖို့ဟာလည်းအရေးကြီးပါတယ်မင်းကလေးတွေရဲ့သဘာဝနဲ့လိုက်လျောညီထွေဖြစ်မဲ့အစီအစဉ်မျိုးတွေရှိဖို့စောင့်ရွက်နေပါတယ်
မိဘတွေအနေနဲ့အလုပ်ရှုပ်နေတာအင်တာနက်ဂိမ်းတွေနဲ့တခြားအွန်လိုင်းဖျော်ဖြေရေးအစီအစဉ်တွေကြောင့်ကင်းတောက်လူငယ်အသင်းဝင်ရောက်မှုကလည်းရော့ကျလာနေပါတယ်2003ခုနှစ်တုန်းကဆိုရင်မိန်ကလေးကင်းတောက်လူငယ်အသင်းဝင်နှစ်တက်သမ9သန်းနဲ့စေတနာဝန်ထမ်း9သိန်းလောက်ရှိပြီးအခုခါမှာတော့အသင်းဝင်တက်တက်သမ8သန်းနီးပါးနဲ့စေတနာဝန်ထမ်း9သိန်း8သောင်းလောက်သာရှိပါတော့တယ်မိန်ကလေးကင်းတောက်လူငယ်အသင်းဝင်တွေအနေနဲ့သိပ္ပံနည်းပညာအင်ဂျင်နီယာသင်္ချာစာရာတွေကိုကုစားပြုတဲ့ STEM အဖွဲ့ဝင်တစ်စိတ်ကိုရရှိပါတယ်ဖာလန်က
I do believe that STEM for girls
STEM အစီအစဉ်တွေဟာမိန်းကလေးအသင်းဝင်တွေအတွက်တကယ်ကိုအရေးကြီးပါတယ်ဘာလို့လဲဆိုတော့လာမယ့်ဆယ်စုနှစ်တွေအတွင်းအဲ့ဒီခန္ဓာကလုပ်ငန်းတွေဟာအရန်အရေးပါလာမှာဖြစ်ပေမဲ့အမျိုးသမီးတော်တော်များများဒီလုပ်ငန်းတွင်တွေကိုရောက်လာမှာမဟုတ်ဘူးဆိုပြီးတော့လဲတွက်ချက်မှုတွေရှိနေတာကြောင့်ပါ
ဒီလိုအခြေအနေတွေကြောင့်အခုခါမှာ Texas ပြည်နယ် Dallas မြို့က62ဧကရှိတဲ့မြေအကျယ်ပေါ်မှာစနေတန်းကျောင်းသားတွေအတွက် STEM အစီအစဉ်တွေတင်ကြားမဲ့စင်တာတစ်ခုဆောက်လုပ်ထားပါတယ်။မင်းကလေးကင်းတောက်လူငယ်အသင်းဝင် Mylin Tran ကတော့ဘာကြောင့်ကင်းတောက်လူငယ်အသင်းကိုဝင်ရောက်ခဲ့လဲဆိုတာကိုအခုလိုရှင်းပြပါရစေ
။ I think that Girl Scouts really gives a unique
တယောက်နဲ့တယောက်သဘောထားချင်းလုံးဝထပ်ထူမကြနိုင်ပေမဲ့လည်းမင်းကလေးတွေဟာတယောက်နဲ့တယောက်တူတဲ့နေရာတွေမှာပေါင်းလုံနိုင်တဲ့အခွင့်အရေးရမယ်လို့ထင်ပါတယ်။အသင်းရဲ့စီစဉ်တွေမှာတကယ့်ကိုအတူတကွဆောင်ရွက်နိုင်ကြပြီးတော့ဘာတွေပဲလုပ်လို့ကို့အတွက်လည်းလုံခြုံပါတယ
်ဟိုရုံးကတော့ထရမ်မှာကြောင်းစီရင်တငယ်ချင်းတွေနဲ့အတူသွားလာနေတတ်ပါတယ်ဒါပေမဲ့လည်းအခုခါမှာတော့ကင်းတော့လူငယ်အသင်းရဲ့စီစဉ်တွေမှာတက်တက်ကြွကြွဥဆောင်ပါဝင်နေပါတယ်
to work with other girls and to work with female leaders to find
Minkley Kendall လူငယ်အသင်းမှာထူးခြားတဲ့အတွေ့အကြုံတွေရပါတယ်။ဘာလို့လဲဆိုတော့ Minkley တွေကြီးပဲရှိနေတဲ့အချိန်လိုအပ်ပြီးတော့ Minkley ချင်းချင်းလဲနှီးပညာဆိုင်ရာတွေနဲ့ပတ်သက်ပြီးတော့အတူပူးပေါင်းဖန်တီးနိုင်တာကြောင့်ပါ
။ဒီနေ့မှာတော့ Trump မှာဆက်ရုပ်ဖန်တီးနိုင်ခဲ့တာကြောင့် Minkley Kendall လူငယ်အသင်းကပေးအပ်တဲ့အမြင့်ဆုံးဆုဖြစ်တဲ့လေရွေးစင်ရွှေတစိမ့်စုချီးမြှင့်ခံရပါတယ်။ Minkley ငယ်တွေအနေနဲ့သိပ္ပံနှီးပညာ engineering နဲ့သင်္ချာကဏ္ဍတွေမှာတက်တက်ကြွကြွနဲ့ပါဝင်ခဲ့တဲ့ရလအနေနဲ့အခုလိုဆုရရှိတာလည်းဖြစ်ပါတယ်။ဒန်းလူကြီးများအခွင့်အရေးအတွက်အသက်အရွယ်မီစတင်ဆောင်ရွက်နိုင်ကြောင်း Trump ကအခုလိုပြောပါတယ
်။ In order to build equity you need to start at the base and that means
ဒန်းလူကြီးများအခွင့်အရေးရဖို့အတွက်ကလေးရွယ်တွေကနေစတင်ဆောင်ရွက်ဖို့လိုအပ်ပါတယ်။ဒါကြောင့် main ကလေးကင်းတော့လူငယ်အသင်းမှာပထမဒန်းလောက်ကစပြီးတော့အသက်အရွယ်မီရွေးပါဝင်နိုင်တာကြောင့်ကိုဘဝဘလို့ရှေ့ဆက်သွားမလဲဆိုတဲ့လမ်းကြောင်းကိုရှာဖို့တကယ့်ခွင့်ရင်တည်းရနိုင်လို့ပ
ါအမေရိကန်ပြည်အစုမှာမင်းကလေးကင်းတော့လူငယ်အသင်းစတင်ဖွဲ့စည်းပြီး9နှစ်အကြာမှာအိုကလာဟိုမာပြည်နယ်ကအထက်တန်းကျောင်းတစ်ကျောင်းမှာရမုံငွေဖြစ်စတင်ရောင်းချခဲ့တာပါရာစုနှစ်တစ်လျှောက်လုံးမှာလဲမင်းကလေးကင်းတော့လူငယ်အသင်းဝင်တွေဟာသူတို့နေထိုင်ရာအရက်ဒေသမှာမိဘတွေရဲ့အကူအညီနဲ့တကြားကူကီမုံလုပ်ပြီးတော့ရောင်းချခဲ့ကြပါတယ်အဲ့လိုတက်ကြွတဲ့လူရည်တီနဲ့ပါဝင်ခဲ့တဲ့မင်းကလေးကင်းတော့လူငယ်အသင်းဟာအခုအခါမှာတော့ STEM လို့ခေါ်တဲ့သိပ္ပံနည်းပညာ engineering နဲ့သင်္ချာစတာတွေနဲ့အကျွမ်းတဝင်ဖြစ်အောင်အစီအစဉ်တွေရေးဆွဲချမှတ်အကောင့်တွေပေါ်နေပါတယ်ခင်ဗျာ
။ဘောစီစဉ်တက်ဆက်တဲ့သုဒ္ဓဆုံးလင်အမေရိကန်တစ်ခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့တောက်ကြနေအတွက်နောက်ဆုံးကြန့်ရှိနေတဲ့အပတ်စဉ်သိပ္ပံနဲ့နည်းပညာခန္ဓာကိုနားဆင်ရမှာဖြစ်ပါတယ်။ဒေါခင်မျိုးသားကစီစဉ်တင်ဆက်ထားပါရခင်ဗျာ
ဒီကတော့ဒင်းတို့အပါအဝင်သဘာဝတောရင်းတရွာတွေကလူတွေအတွက်ဘယ်လိုအန္တရာယ်တွေပေးနိုင်လဲဆိုတော့တောရင်းကရီစံတွေကလည်းလူတွေကိုကူးစက်နိုင်တဲ့ယောဂါပိုးတွေအကြောင်းသူပြေတနာလုပ်နေတဲ့ဒေါက်တာအောင်တန်းတို့ကပြောပြပေးမှာပါကမ္ဘာကယောဂအဖြစ်နဲ့တက်မှတ်လိုက်တဲ့ COVID-19 ဟာတရုတ်နိုင်ငံဝူဟန်ကနေစတင်ခဲ့တာဖြစ်ပါတယ်။ဝူဟန်ပင်လယ်ဆားဈေးမှာကြက်ဝက်အမဲလိုစားနေကြအသားငါးတွေပြင်လင်းလိုတွေ၊မွေတွေ၊ကြောင်ကြိုးနဲ့တခြားတောရင်းတရိတ်ဆန်အစုံကိုပါရောင်းချပါတယ်။2019ဒီဇင်ဘာ31ရက်မှာတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးအသစ်တွေ့ရတယ်လို့တရုတ်အစိုးရက WHO ကမ္ဘာ့ကျန်းမာရေးဌာနကိုအကြောင်းကြားခဲ့ပြီး SARS-CoV-2 လို့နာမည်ပေးခဲ့ပါတယ်။ January လမှဈေးအလုံးကိုယာယီပိတ်လိုက်ပြီးတောရင်းတရိတ်ဆန်တွေဖမ်းဆီးရောင်းချစားတောက်မှုမလုပ်ဖို့ပါယာယီပိတ်ပင်ခဲ့တာပါ။ February လဆန်းမှာတော့ချိုးဖောက်တဲ့လူ900လောက်နဲ့တောတရိတ်ဆန်4000နီးပါးကိုဖမ်းဆီးအရေးယူပါတယ်။ဘာကြောင့်ပါလဲ။2020 February လ20ရက်နေ့မှာဒီယောဂါပိုးအကူဆက်ခံရသူက39000လောက်ရှိလာပြီး6600ကျော်ကိုတည်ဆုံးစေခဲ့တဲ့COVID-19 ဖြစ်ပွားမှုဟာတောရင်းတရိတ်ဆန်တွေနဲ့ဆက်နွယ်နေတာကြောင့်လို့ဒေါက်တာအောင်တန်းတူကပြောပါတယ်
တောရင်းတရိတ်ဆန်တွေမှာလည်းသူဘာသာသူဖြစ်နေရောဂါရှိရယ် climate change တွေစဖြစ်တဲ့အချိန်မှာသူတွေကလည်းကျွန်တော်လူတွေနေရာရောက်လာရယ်ကျွန်တော်လူတွေကလည်းလူတွေတိုးပွားလာရဲ့အမျှကျွန်တော်နေရာရဲ့ချဲ့ထွင်နေသူတွေကိုသွားဖမ်းတာရှိရယ်တောရင်းတရိတ်ဆန်တွေမှာမှတကယ်လူကိုကူးလာနိုင်တဲ့တောရင်းတရိတ်ဆန်တွေက no type တတော်ဖြစ်တဲ့ mammal ပေါ့နော် mammal ဆိုတော့ကျွန်တော်နဲ့biology နည်းနည်းဆင်တဲ့အပိုင်းတွေရှိရယ်ကျွန်တော်ဒီ wildlife disease project မှာဆိုရင်လင်းတို့မှာကဒီယောဂါ virus မျိုးစုံကင်းအောင်နေတတ်တယ်အဲကင်းအောင်နေရဲ့လင်းတို့ကိုဖမ်းနေဖမ်းနေပြီးတော့တခြားကျွန်တော်ပုံမှန်စားနေကြကြက်တို့ဝက်တို့နေနေတော့အနီးကပ်ထားတဲ့အချိန်မှာ work တို့ကြက်တို့ကနေတဆင့်ကျွန်တော်စားမိတဲ့အခါယောဂါဖြစ်လာပိုင်းလို့လင်းတို့ direct စားတဲ့အချိန်ကျရင်လည်းသူယောဂါကြီးကူးလာနိုင်တယ်ကျွန်တော်ဘယ်လိုဖြစ်လဲဆိုတော့တခြားမချက်ထားတဲ့ဟင်းတွေကိုစားရလေဖြစ်နိုင်လိုက်လို့တိုးစီက direct contact တွေအနီးကပ်နေလို့ကူးလာနိုင်တာလည်းဖြစ်တယ
်သူတေသနာပညာရှင်ပမောက္ခ Christian Anderson ဦးဆောင်တဲ့ American NIH ကျန်းမာရေးဌာနဥရောပနဲ့ Australia တက္ကသိုလ်တွေကသူတေသနာပညာရှင်တွေကကမ္ဘာကပ်ရောဂါဆို COVID-19 Coronavirus ဟာလူဖန်တီးယူတာမဟုတ်ဘဲသူ့ဖြစ်စဉ် origin ကသဘာဝအလျောက်ဖြစ်လာတဲ့ virus ပိုးဖြစ်တယ်လို့သူတို့ရဲ့တွေ့ရှိချက်ကိုတင်ပြခဲ့ပါတယ်မျိုးဗီဇဆိုင်ရာသူတို့ရဲ့လေ့လာချက်အရ SARS-CoV-2 ဒါမှမဟုတ် 2000-nCoV မှာဖြစ်စဉ်နှစ်မျိုးရှိနိုင်တယ်လို့ခန့်မှန်းပါတယ်။ဒီဖြစ်စဉ်နှစ်မျိုးတည်းကတစ်မျိုးကအရင်ကဖြစ်ခဲ့မှုတဲ့တရုတ်နိုင်ငံမှာစတင်တဲ့ကြောင်ကြိုးလိုကောင်ကနေကူးတဲ့ Charles Yoga ro Sorry Arabia ka ne sa tin ne Klau ka ne ku set de Mars Yoga ro lo Lucy ko tacha tarawa ri si ka ne ku pi အသွင်ပြောင်းလာတဲ့ဖြစ်စဉ်ကလာကြောင်းနဲ့အခုဖြစ်ပေါ်နေတဲ့ SARS-CoV-2 ဟာလင်းလို့ရမှာရှိတဲ့ကိုရိုနာဗိုင်းရပ်စ်နဲ့တိတ်ကိုတူတယ်လို့ပြောပါတယ်။ဒါပေမဲ့လင်းလို့ကနေလူကိုဓာတ်ရိုက်ကူးတယ်ဆိုတော့အထောက်ထားတော့မတွေ့ရသေးဘူးလို့ပြောပါတယ်။ဖြစ်စဉ်နောက်တစ်မျိုးနဲ့ဖြစ်လာတဲ့ဗိုင်းရပ်စ်ကတော့ဥပမာအာရှနဲ့အာဖရိကတွေမှာတွေ့ရတဲ့သင်္ခွေချက်တွေမှာရှိတဲ့ကိုရိုနာဗိုင်းရပ်စ်ဟာ SARS-CoV-2 နဲ့တိတ်တူပြီးလူစီကိုဓာတ်ရိုက်တယ်မှမဟုတ်ကြောင်ကြိုးလိုအကောင်ကနေတဆင့်ကူးတာဖြစ်နိုင်တယ်လို့လည်းဖော်ပြထားပါတယ်။တောတောင်ထူထပ်တဲ့မြန်မာနိုင်ငံမှာလည်းတဘောဝတောရင်တရစ်ဆန်တွေကနေလူတွေကိုကူးဆက်တဲ့ယောဂပိုးတွေနဲ့ပတ်သက်ပြီးအချက်လက်တွေကိုကောက်ယူနေတယ်လို့ဒေါက်တာအောင်တန်းတို့ကပြောပါတယ်
။ကျွန်တော်လုပ်တဲ့ project က9နှစ် project ပေါ့နော်။ဒီနှစ်ဆိုရင် research လုပ်တဲ့နောက်ဆုံးနှစ်နောက်နှစ်ဆိုရင်ကျွန်တော် research ကရရဲ့အဖြစ်ကိုအကုန်လုံးပြန်ပြီး publish လုပ်မှာပေါ့နော်။ကျွန်တော် project က2ပိုင်းတွေးဆန်နေရောလဲတောကောင်နေစီရလဲစံပုံယူပဲ project အနေနဲ့ရောတောကောင်လိုက်ဖို့ရောဟိုအားမပေးဘူးဒါပေမဲ့တောကောင်လိုက်တဲ့စီရနေရရဲ့အသားစားရပါယူပြီးကျွန်တော်စစ်စစ်ရရှိရယ်ကျွန်တော်ကအဓိကလူတွေမှာဘာယောဂါဖြစ်နေလဲသိချင်တော့လူတွေစီရနေစံပုံနမူနာတွေလဲအများကြီးယူရယ်တွေးတွေဒီပစောင်းကစံပုံတွေအများကြီးယူပါတယ်အဲ့ဒါနေ result တွေကတော့ဟိုအတက်တွေကျွန်တော်တို့မမှန်းထားရဲ့ဟာဖြစ်လာနိုင်မလားဆိုတော့ရောတက်သေးဘူးပေါ့နော်ပြောချက်ကမပြီးသေးဘူးဆိုပေမဲ့ကျွန်တော်တို့ရရဲ့ blue sample လေးဆိုရင် donut ထဲမှာလုံနေတဲ့လူတွေ donut ထဲကနေမျိုးပေါ်တက်တဲ့လူတွေဆိုတော့နည်းနည်းစိတ်ဝင်စားစရာကောင်းတဲ့အဖြေရောထွက်လာမယ်လို့ထင်တယ
်အခုလိုအဖြေထုတ်မပေးနိုင်သေးပေမဲ့ Torian Tradition တွေရှိကယောဂပိုးတွေလူတွေကိုကူးဆက်ပြီးအန်တီရေပေးနိုင်တဲ့အတွက်သတိထားကြဖို့လည်းတိုက်တွန်းပါတယ်အထူးသဖြင့်လင်းလို့ခြေကိုစီးပွားဖြစ်ထုတ်လုပ်နေတဲ့လုပ်ငန်းတွေကလူတွေကိုပညာပေးဖို့လိုအပ်နေတယ်လို့ပြောပါတယ်
။ကျွန်တော် project ဒီအရင်တုန်းကလည်းကျွန်တော်ဒီလိုပဲအဲတွေးဆရာနေလူကိုကူးရဲ့ဒီ project တစ်ခုမှလုပ်ဖို့ရဲ့ဟိုတွေး observation တစ်ခုပေါ့နော်မြင်တွေ့ရတဲ့တစ်ခုကျွန်တော်ပြောပြခြင်းလို့ကျွန်တော်ဖအားမှာလင်းတို့ကူဆိုပြီးရှိရယ်လင်းတို့ကူကဒါ tourist attraction တစ်ခုလင်းတို့ကူဆိုတော့ကျွန်တော်တို့တားအောက်ကနေဖုန်ကြီးကျောင်းကနေတဆင်သွားရတယ်။ကူထဲမှာဆိုရင်လင်းတို့ပေါင်းတန်းချီရှိရယ်အဲကူကိုပုတ်ပြန့်ငါးပြီးတော့လင်းတို့ချီထုတ်တယ်ခင်ဗျလင်းတို့ချီကနေဓမ္မီဩဇာကိုဟိုတခြားသုံးလို့ရတဲ့နေရာတွေအတွက်အဲလင်းတို့ချီကိုကောက်တယ်ကောက်တဲ့ဒီအလုတ်သမားရဲ့ရှိရအလုတ်သမားရလည်းအဲဒီဘုန်းကြီးကျောင်းသားမှာပဲနေရသူအလုတ်ကောက်တဲ့ခါကျရင်ဘာမှကိုပေါ်မှာဝတ်သွားတာမရှိဘူးအကာအကွယ်ဘာမှမရှိဘူးပုံမှန်ဝတ်နေကြအင်ကြီးရဲ့ထမင်းရဲ့နဲ့ပဲဖဏတ်တောင်မပါဘူးကြဖဏတ်မပါပဲနေဒီတိုင်းဝင်သွားတယ်တကယ်လို့ဒီလင်းတို့တန်းချီမှာယောဂတစ်ခုခုသာရှိခဲ့သည်ဆိုပြီးတော့ဒီလင်းတို့ချီသွားကောက်တဲ့အချိန်မှာချောင်းမှာ क्वे ရရှာတာတခုခုရှိခဲ့သည်ရှိတော့ယောဂကူးလာနိုင်တယ်အဲယောဂကနေတဆင်သူမိသားစုကနေတဆင်တခြားလူကိုကူးလာနိုင်တယ်ဆိုတော့ကျွန်တော်တို့စီမှာလည်းအဲ့လိုကြီးလည်းနည်းနည်းအားနည်းနေရရရှိရဲ့အဲအဲ့လိုတောရန်ဒရိတ်ဆန်နေတဲ့အထွေထွေများတဲ့နေရာတွေကပိုပြီးကူးဆိုင်တယ
်ဒေါက်တာအောင်တန်းတို့ရဲ့ပြောကြားချက်တွေလည်းဒီသတင်းပတ်သက်အိတ်ကန်တဲ့မြေပြင်ရောက်ကန်းတော့ဒီမှာပဲကျန်လာလိုက်ပြီဆီဆက်တော့ပါပြန်ပြီးဆင်ကြအောင်
တော်ခင်မျိုးသားစီစဉ်တင်ဆက်တဲ့ပတ်စဉ်သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့ကျန်နေသေးတဲ့အချိန်တွင်းမှာသတင်းချင်းချုပ်ကိုမတ်စုမြတ်မငါကြီးညာပြီးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်ပွားမှုထိန်းချုပ်နိုင်ဖို့အတွက်ပြည်နယ်ကလူပေါင်းသန်း40လောက်ကိုအိမ်ထဲမှာပဲနေဖို့အတွက်ပြည်နယ်အုပ်ချုပ်ရေးမှူးကေဗင်နျူဆမ်ကညမိန်ထုတ်လိုက်ပါတယ်ကယ်လီဖိုးနီးယားပြည်နယ်တဝန်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ1000ကျော်နဲ့19ယောက်သေဆုံးခဲ့ပြီးတဲ့နောက်မလိုအပ်ရင်ဒီအိမ်ပြန်မထွက်ဖို့ကန့်သတ်ချက်ကိုထုတ်ပြန်လိုက်တာပါအမေရိကန်ပြည်ထောင်စုတဝန်းမှာတော့ဒီယောဂပိုးကူးစက်သူ14000ကျော်သေဆုံးသူ200ကျော်ရှိပါတယ်ကမ္ဘာတဝန်းမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူကလည်း1000ကျော်ရှိသွားပါပြီ။ယောဂပိုးစတင်ကူးစက်ခဲ့တဲ့တရုတ်နိုင်ငံမှာပိုးနောက်ထပ်ကူးစက်သူမရှိတာ2ရက်ရှိသွားပေမဲ့လက်ရှိယောဂပိုးကူးစက်မှုအများဆုံးဖြစ်နေတဲ့အီတလီနိုင်ငံမှာတော့သေဆုံးသူအရေအတွက်ဟာတရုတ်နိုင်ငံမှာသေဆုံးထားသူအရေအတွက်ထက်ကျော်လွန်သွားပါပြီ။တောင်ကိုရီးယားတရုတ်နဲ့ဂျပန်နိုင်ငံမှာဒီနိုင်ငံစီးပွားရေးတွေကျမသွားအောင်လို့စိတ်ထိန်းထားနိုင်ဖို့ကြိုးစားတဲ့အနေနဲ့အမျှဒီကိုရိုနာဗိုင်းရပ်စ်ကယောဂါနဲ့ဆိုင်တဲ့အချက်အလက်တွေယောဂါထပ်ပြီးတော့မပြန့်ပွားအောင်ဘယ်လိုထိန်းချုပ်မလဲဆိုတဲ့စူးစမ်းရှာဖွေမှုတွေလုပ်နိုင်ဖို့သတင်းအချက်အလက်တွေကိုမျှဝေနေပါတယ်ပြည်ပကနေဝင်ရောက်ပြန့်နှံ့လာနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကာကွယ်ထိန်းချုပ်နိုင်ရေး ပူးပေါင်းဆောင်ရွက်ဖို့အတွက်ဒီနိုင်ငံသုံးနိုင်ငံကနိုင်ငံသားရေးဝန်ကြီးတွေဒီကနေ့တောက်ကြနေမှာဗီဒီယိုကွန်ဖရင့်ခေါ်ပြီးတော့ဆွေးနွေးခဲ့ကြပါတယ်။ American အထက်လွှတ်တော်က Republican အမတ်၂ယောက်ဟာကိုရိုနာပိုးရဲ့ကရက်နဲ့အစုရှယ်ယာဗန်ဒါရေးလုပ်ငန်းတွေထိခိုက်မယ်ဆိုတဲ့သတင်းအချက်အလက်တွေသိခဲ့ပြီးတဲ့နောက်ဒေါ်လာတန်းချီတဲ့သူတို့အစုရှယ်ယာတွေကိုထုတ်ရောင်းခဲ့တယ်လို့အမေရိကန်သတင်းတွေမှာဖော်ပြပါရရှင်
။သတင်းချင်းညုပ်ကိုမတ်စုမြတ်မွန်ညင်ညာပေးခဲ့တာဖြစ်ပါတယ်။အစီအစဉ်ထုတ်လို့ရေးမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇူဘဲအော်တာရဲ့ဖြစ်ပါတယ်။ VOA American တန်ညာပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ9.1925 30နဲ့ line လက်190လောက်ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ။
This program has come to you from the Voice of America, Washington. Welcome.